Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် April 19ရက်နေ့ဗုဒ္ဓဦးနေ့မနေ့ပဲအတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ဆက်ပေးမှာပါ American စေတနာဝန်ထမ်းအဖွဲ့ဖြစ်တဲ့ Peace Corps အဖွဲ့ဟာမြန်မာနိုင်ငံနေပြီးတော့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပါတယ် Ukraine စစ်ပွဲယာယီရပ်ဆိုင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ကြပါတယ် Russia အပေါ်မဟာမိတ်တွေနဲ့အတူပုံမိုတိုးမြင့်ဖိအားပေးသွားမယ်လို့American သမ္မတ Biden ကကတိပြုပြောဆိုလိုက်ပါတယ်။စားတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ဆက်ပေးမှာပါ။အဲဒီနောက်မှာတော့သတင်းပေးဖို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်။စစ်ဆုံနေတော့ပါခင်ဗျ။တို့ဝင်နေရွာတိုင်းကိုမျိုးစုနေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစစ်ကြောင်းထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကအကုန်လုံးဆောင်နေရတယ်ခင်ဗ
ျ။ဒါကတော့ဒီပရင်နဲ့ပေါင်းမျိုးနယ်တဲကကြီးရွာတချို့ကိုမျိုးစုဖျက်ဆီးခံနေရတဲ့အကြောင်းကိုမကြမီပဲအပြည့်စုံနောက်တော့တာဆင်ရပါမယ်။ကင်းရင်ပြည်နယ်ရန်ကုန်ဖအံလမ်းဆောင်ကရဲစခန်းတစ်ခုကို KLNL နဲ့ပူပေါင်းတပ်ဖွဲ့တွေကတိုက်ခဲ့ပါတယ်။လောင်စာစီနဲ့ကုံစေးနှုတ်တွေတက်နေလို့အခက်ကြုံနေရပါတယ်။ဒါအပြင်ယူကရိန်းကအခြေအနေတွေစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာကောင်းတဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အဲဒီနောက်ပါတော့အမေရိကန်အကြောင်းကမ္ဘာတလောခီးသွားအင်္ဂါစကားဝိုင်းစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုလည်းနောက်တော့တာဆင်ရပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းတဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ
်။ယူကရိန်းအရှေ့ပိုင်းမှာထိုးစစ်အသစ်စတင်ကြောင်းရုရှားတာဝန်ရှိသူတွေကကြေညာလိုက်တဲ့အင်္ဂါနေ့မှာပဲအမေရိကန်နဲ့ NATO မဟာမိတ်တွေကရုရှားအစိုးရပေါ်မှာတိုးမြင့်ဖိအားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့မနက်ပိုင်းကဗြိတိန်၊ကနေဒါ၊ဥရောပကော်မရှင်ပြင်သစ်ဂျာမနီ၊အီတလီ၊ဂျပန်NATO, ပိုလန်နဲ့ရိုမေးနီးယားခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တို့ဖုံးဆက်ဆွေးနွေးမှုနဲ့ပတ်သက်ပြီးဒါဟာတစုတစည်းတည်းရှိနေစေရေးဆောင်ရွက်မှုဖြစ်ကြောင်းသမ္မတဘိုင်ဒန်က New Hampshire မှာပြောဆိုခဲ့တာပါ။ဆောင်ရွက်ချက်တွေထဲကတစ်ခုကတော့တခြားနိုင်ငံတွေအနေနဲ့သူတို့ရဲ့အရန်ရည်နံတွေထုတ်ပေးရေးသဘောတူညီချက်ရရှိရေးဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။ယူကရိန်းအစိုးရကိုလက်နက်တွေနဲ့လုံခြုံရေးဆိုင်ရာအကူအညီပို့ပြီးတော့ပေးအပ်ရေးအတွက်ဗြိတိန်နဲ့တခြားခေါင်းဆောင်တွေဆွေးနွေးခဲ့ကြောင်းလဲအမေရိကန်သမ္မတအင်ပီရိုပြောခွင့်ရဂျန်ဆာကီကပြောပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသတဝန်းကိုပြစ်မှတ်ထားပြီးရုရှားဘက်ကတိုက်ခိုက်မှုနဲ့အတူယူကရိန်းရှေ့ပိုင်းကိုထိန်းချုပ်နိုင်ရေးအတွက်ထိုးစစ်အသစ်စတင်ကြောင်းရုရှားကအင်ကာနေမှာကြေညာပါတယ်။ဒါပေမဲ့လည်းကနအူတိုက်ခိုက်မှုတချို့ကိုပြန်လည်တိုက်ခိုက်နိုင်တယ်လို့ပိုင်နက်ကလည်းကာကွယ်နေကြောင်းယူကရိန်းဘက်ကပြောပါတယ်။ဒီစစ်ဆင်ရေးရဲ့နောက်တစ်ဆင့်ကိုစနိုင်ပြီလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါတယ်။ရုရှားအစိုးရရဲ့ရည်မှန်းချက်ကယူကရိန်းရှေ့ပိုင်းကဒွန်ဒက်စ်နဲ့လူခန့်နယ်မြေတွေအပြည့်အဝလွတ်မြောက်ရေးဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ရပ်ကိုစတင်လာချိန်မှာပဲအော်တိုရော့ခရီယန်တို့ရဲ့အီစတာပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲယာယီရပ်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပန်ကြားပါတယ်။လက်ရှိတွေ့မြင်နေရတဲ့အရက်သားတေဆုံထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆိုးစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်လူပေါင်းသိန်းချီဒုက္ခရောက်ကြရမယ်အခြေအနေမျိုးအဖြစ်မခံနိုင်ကြောင်းလဲသူကပြောပါတယ
် I call on Russians and Ukrainians to silence the guns and forge a path to safety
ရုရှားနဲ့ယူကရိန်းတို့အနေနဲ့ပြစ်ခတ်မှုတွေရပ်ပြီးအန်ဒီယန်နဲ့လက်ငင်းကျုံတွေ့နေရသူတွေအတွက်ဘေးကင်းရာလမ်းကြောင်းတစ်ခုဖော်ဆောင်ပေးဖို့တောင်းဆိုကြောင်း၄ရက်တာအီစတာကာလဟာဆိုရင်အသက်ကယ်ဆယ်ရေးအတွက်ညှိနှိုင်းရမယ့်အချိန်ဖြစ်တယ်လို့ယူကရိန်းနိုင်ငံတွင်ဒုက္ခတွေအဆုံးသတ်ရေးထပ်ပြီးဆွေးနွေးတင်ကြောင်းကုလသမဂ္ဂအထွေထွေချုပ်ကပြောဆိုခဲ့တာပါ။အော်တိုရော့ခရစ်ယာန်ပြက်ကတဲ့အရာ Holy Thursday ဧပြီလ22ရက်နေ့ကစလို့ Easter ပွဲတော်ကျင်းပရာဧပြီလ24ရက်နေ့အထိတိုက်ပွဲတွေရပ်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်ကပန်ချထားတာပါ။ ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေ့သွားမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အင်္ဂါနေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်။ဒီနေ့အတွက်ဖွံ့ဖြိုးမှုနှုန်းကို 3.6 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းထားပြီးပြီးခဲ့တဲ့နှစ်က 6.1 ရာခိုင်နှုန်းရှိခဲ့တာပါ။မူလကတော့ဒီနှစ်အတွက်ဖွံ့ဖြိုးမှုက 4.4 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းခဲ့တာပါ။စစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တရားမှုကကြီးမားကျယ်ပြန့်လာနေကြောင်း IMF အစိုးရခန့်စာမှာဖော်ပြပါတယ်။ကမ္ဘာတစ်လွှာစီးပွားရေးပြိုလဲမှုကနေခိုင်ခိုင်မာမာပြန်လည်ထူထောင်လာတာကိုတွေ့မြင်လာရချိန်မှာပဲစစ်ကြောင့်ဒီတိုးတက်မှုအများစုပြန်လည်ပျက်စီးသွားစေမယ့်အခြေအနေတွေဖြစ်လာပါတယ်။ရုရှားရဲ့စီးပွားရေးဟာဒီနှစ်မှာ 8.5 ဂိုင်နှုန်းသာရှိနိုင်ပြီးယူကရိန်းနိုင်ငံကတော့ 35 ရာခိုင်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်။အမေရိကန်တရုတ်နဲ့ဥရောပတို့မှလည်းစစ်ပွဲအကျိုးဆက်အဖြစ်ဖွံ့ဖြိုးမှုနှေးကွေးမှုနဲ့ကြုံတွေ့ရမယ်လို့လဲခန့်မှန်းထားပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရှီယာတွေအများစုနေထိုင်ရာရပ်ကွက်အတွင်းကကြောင်းအပြင်မှာအင်ဂါနစ်ကဘုံနှလုံးပောက်ကွဲတာကြောင့်အ ਨੇ ဆုံးလူ6ဦးသေဆုံးပြီးတရားစင်နီးပါးဒဏ်ရာရကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ Dash E ဘာရှီကအဗ်ဒူရာဟင်ရှာဟစ်ကျောင်းရဲ့ပင်မဝင်ပေါက်အပြင်ဘက်မှာဇက်တိုက်ပောက်ကွဲမှုဖြစ်ပြီးထိခိုက်သေဆုံးသူတွေဟာရှီယာမွတ်စလင်တွေဖြစ်ကြောင်းကာဘူးရဲတပ်ဖွဲ့ပြောခွင့်ရခါလစ်ဇေဒန်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကျောင်းသားပေါင်း 16,000 လောက်ရှိတဲ့အဲ့ဒီကျောင်းဟာအာဖဂန်ရဲ့အကြီးဆုံးကျောင်းတစ်ခုလည်းဖြစ်ပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့ไลน์มิเตอร์190กิโลเฮิรตซ์1505รูปนี้ด้วยโทรเล่นปีนี้ครับครับ
VOA อเมริกันตางะตะเรนนี่ก็เสร็จแล้วโทรเล่นปีนี้บาระจนก็คิมองซูมินมาเอบีล่า18ရက်ตะนิงฤณีก็ชิ้นปีเนมินตัดมยุเนมาเลจีโมจีจาเกลุสิเบดุขะเตรียายีโคลงณีจาเดดุขะเตสกันตะชูที่ไก่ปิสิเกยาบาระယာယီဒုက္ခသည်စကံပေါင်း30လောက်ကပလတ်စတစ်အမိုးတွေဒဏီမိုးတွေနဲ့စောက်ထားတဲ့တဲအိမ်တွေပျက်စီးသွားခဲ့တယ်လို့ခရိယန်ဘာသာရေးဆရာတယောက်ကပြောပါတယ်။ယာယီတဲအိမ်တွေပျက်စီးကုန်တဲ့အတွက်အိမ်တော်စု300လောက်နီးစပ်ရာဖျားချောင်းစာတင်ချောင်းနဲ့ဘုံကြီးချောင်းတွေမှာပြောင်းရွှေ့နေထိုင်ကြရတယ်လို့လည်းဆိုပါတယ်
။ယာယီတဲကတော့အကုန်လုံးကပျက်စီးနေတယ်။ခံမှန်းတာကတော့ဒီစကံ30ပါဝန်းကျင်ရောထိခိုက်မလို့လည်းရဆောင်တယ်
ပျက်စီးသွားတဲ့ယာယီစစ်ဘေးဒုက္ခသည်စခန်းတွေပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားနေကြပါတယ်။ဒါ့ပေမဲ့ယာယီတဲဆောက်ဖို့အတွက်အမိုးအကာလိုအပ်ချက်တွေရှိနေကြပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေထဲမှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းတွေလည်းအများအပြားပါဝင်ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းကြေညာလိုက်ပါတယ်။မတိငိမ့်မှုတွေစူပူမှုတွေနဲ့လက်နက်ကင်ပြိပကတွေဆက်လက်ဖြစ်ပေါ်နေတာကြောင့်စေတနာဝန်ထမ်းတွေဘေးအန္တရာယ်ကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်မှာဖြစ်တဲ့အကြောင်း Peace Corps ရဲ့အမှုဆောင်အရာရှိချုပ်ကာရိုစပင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တချိန်ကျရင်မြန်မာနိုင်ငံမှာအခြေအနေတွေပြန်လည်ကောင်းမွန်လာရင်တော့လုပ်ငန်းတွေပြန်လည်စတင်မှာဖြစ်ကြောင်းလည်းပြောပါတယ်။Peace Corps အဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်လှုပ်ဆောင်ခဲ့ရမှာကိုဗစ်ကရောဂါကြောင့်ရပ်ဆိုင်ခဲ့ရပေမဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာသင်ကြားပို့ချပေးဖို့စေတနာဝန်ထမ်း89ယောက်ဆီလုပ်ခဲ့ပါတယ်။ Peace Corps စေတနာဝန်ထမ်းအဖွဲ့ကြီးကိုနိုင်ငံတကာရှိလူမှုအတိုင်းဝိုင်းတွေအတွင်အကူအညီပေးဖို့အတွက်1962ခုနှစ်မှာအမေရိကန်သမ္မတဂျွန် F. ကနေဒီကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးနိုင်ငံပေါင်း142နိုင်ငံကိုစေတနာဝန်ထမ်းပေါင်း 24,000 ကျော်တာဝန်ထမ်းဆောင်ဖို့ဆေလွတ်ပေးနေတာဖြစ်ပါတယ်။ပစိဖိတ်ဒေသကျွန်းနိုင်ငံ Solomon Islands နဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုလိုက်ကြောင်းတရုတ်အစိုးရကကြေညာလိုက်တာဟာတရုတ်တပ်တွေခြေချနိုင်အောင်လမ်းပွင့်သွားစေတာကြောင့်စိုးရိမ်မှုရှိကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပွင့်လင်းမြင်သာမှုမရှိသလိုရှင်းရှင်းလင်းလင်းပြောဆိုထားတာမရှိတဲ့သဘောတူညီချက်အပေါ်စိုးရိမ်ကြောင်းနဲ့ တရုတ်နိုင်ငံဟာအရင်တုန်းကလည်းငါးဖမ်းလုပ်ငန်းတွေအရင်အမြင့်စီမံခန့်ခွဲမှုတွေဖွံ့ဖြိုးရေးလုပ်ငန်းတွေမှာဒေသတွင်းသက်ဆိုင်သူတွေနဲ့တိုင်ပင်တာမရှိသလိုဝေဝါးတဲ့အပေးအယူညှိနှိုင်းမှုတွေလုပ်ခဲ့ကြောင်းလည်းအမေရိကန်အင်ဂျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောဆိုပါတယ်Solomon Islands နိုင်ငံခြားရေးဝန်ကြီး Jeremy Manilit နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးရောင်းရီတို့မကြာသေးခင်ကချုပ်ဆိုခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုလိုက်ပြီးတဲ့နောက်မှာအမေရိကန်ကတုံ့ပြန်လိုက်တာဖြစ်ပါတယ
်開放包容不針對任何第三方
Solomon Islands နဲ့တရုတ်နိုင်ငံခြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာလွတ်လပ်ပွင့်လင်းမှုရှိပြီးတခြားနိုင်ငံတစ်ခုခုကိုပြစ်မှတ်ထားဖို့ရည်ရွယ်မထားကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်ကအင်ကာနိကဗေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအမေရိကန်နဲ့ဩစတြေးလျနိုင်ငံတွေဟာတမင်သက်သက်တင်းမာမှုတွေကြီးထွားအောင်ပုံကြီးချဲ့နေကြပြီးဂျားဝင်နှောက်ယှက်ဖို့ကြိုးပမ်းမှုတွေဟာကြာဆုံးမှာဖြစ်ကြောင်းတရုတ်အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ကတော့သဘောတူညီချက်ကိုတရုတ်ဘက်ကတစ်ဖက်သက်ကြေညာခဲ့ပုံရကြောင်းနဲ့သဘောတူညီချက်ကိုလက်မှတ်ထိုးအတည်ပြုလိုက်ပေမဲ့အမေရိကန်တို့ရဲ့စိုးရိမ်မှုတွေကလျော့ပါးသွားမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကို၄နှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်အမရခန်အစိုးရကိုအတိုက်ခံပါတီတွေဦးဆောင်ကပါလီမန်အတွင်းအယုံအကြည်မရှိအဆိုတင်သွင်းဖြုတ်ချခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်အသည့်အဖြစ်ရှာဗက်ရှရစ်ရဲ့အစိုးရအဖွဲ့အစည်းဟာအင်ကာနေကကျန်းသစ္စာကျင်းပခဲ့ကြပါတယ်။ယာယီသမရဆာဒစ်ရှန်ဂျရန်နီဦးဆောင်တဲ့ကျန်းသစ္စာကျင်းပပွဲအခမ်းအနားကိုရုပ်မြင့်တန်ကြားကတိုက်ရိုက်ထုတ်လွှင့်ခဲ့ပြီးဝင်ကြီးချုပ်အသည့်အပြင် PMLN ပါတီအကြီးတန်းခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။ရှာရစ်ကိုအောက်လွှတ်တော်ကနေဝင်ကြီးချုပ်အဖြစ်ဧပြီလ17ရက်နေ့ကရွေးချယ်ခဲ့ပြီးတဲ့နောက်သူဟာအစိုးရအဖွဲ့ကိုမဟာမိတ်ပါတီတော်တော်များများနဲ့ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီအထဲမှာအရင်ကအဓိကပြိုင်ပွဲလေဖြစ်နိုင်ငံရဲ့ဒုတိယအင်အားအကြီးဆုံးပါကစ္စတန်ပြည်သူ့ပါတီ PPP လည်းပါဝင်ပါတယ်။အခုအစိုးရအဖွဲ့အတွင်းမှာဝန်ကြီးချုပ်ရဲ့ပါကစ္စတန်မွတ်စလင်လိအဖွဲ့က16ဦးနဲ့ပါကစ္စတန်ပြည်သူ့ပါတီ PPP က12ဦးပါဝင်ကြပြီးကျန်တဲ့ဝန်ကြီးနေရာတွေကိုတော့တခြားမဟာမိတ်ပါတီတွေကရရှိကြပါတယ်ခင်ဗျာ
။သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လင်းပါတော့မယ်ပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်အခြေအနေတွေကိုတင်ပြပါအောင်မယ်ကရင်ပြည်နယ်ဖန်အမျိုးတထုံခိုင်ကရင်ယူတပ်မှထင့်နယ်မြေအတွင်းကစစ်ကောင်စီရဲ့ဝဘိုးတော်လမ်းဆောင်ရဲဂိတ်ကိုဧပြီလ19ရက်နေ့ကကရင်အမျိုးသားလူမျိုးရေးတပ် KNLA တပ်မှထင့်နယ်ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲ6ဦးတေဆုံးကြောင်း KNU ကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖအံမြို့တထုံခရိုင်အတွင်းကစစ်ကောင်စီရဲ့ဝဘိုးရောလမ်းဆောင်ရဲဂိတ်ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မဟာတင့်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဧပြီလ19ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU တပ်မှတင့်တထုံခရိုင်အတွင်းရင်မှုဖလူစောစုံမြင့်ကအခုလိုပြောပြပါဗျ
။ထထုံခရံရဲ့ဒီဆံမြင့်နေပြမှာခန္ဓာဒီကကမမောင်းလမ်းဆောင်ကျွန်တော်ရန်ကုန်ရန်ကုန်ဖန်လမ်းဆောင်ကျွန်တော်တို့မနေ့ရှင်းနေမှာဟိုမှာကျွန်တော်တို့ကျန်နေဒီနဲ့ဝေါတာဖွဲ့ပြီးဟိုမှာတောင်းဝင်ကြည့်တာဟုတ်တယ်။အဲဒီမှာဆဲကျွန်တော်တို့ခေါ်တော့ဘူတော်ရဲလား။ကျွန်တော်ကထားရောက်ကြတယ်ကျွန်တော်တို့ပြည်သာသနာအကောင်လာတနာငားလဲရတယ်တက်ခွဲချစ်ပြီးကျွန်တော်တို့ဘုနာရေးဆန္ဒတလီစစ်ကောင်စီဖွဲ့တော်လာပြီးတော့တနာတွေရန်တမ်းပြစ်ခတ်တယ်ဒီလိုချင်းလမ်းတွေပိတ်ထားတယ
်ဘဘိုးတော်ရေကိတ်ကိုတော့နေမြေကန်ကရင်မျိုးသားလွတ်မြောက်ရေးတပ်တမဟာတင့်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကကားနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုတွေဖြစ်ပြီးအဲ့ဒီဂိတ်အနီးမှာမိုင်းကွဲတာတွေထပ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။အဲ့ဒီဝဘိုးတော်ရဲကင်းစခန်းကတော့စစ်သားတွေနဲ့ရဲတွေကစောင့်ကြပ်ပြီးဒေသခံတွေသွာလာတဲ့အခါမှာစစ်စေးမင်းမျက်နှာတွေလုတ်တယ်လို့ဆိုပါတယ်။ KNU တပ်မှတထင်းချွရနယ်မြေတွေမှာဧပြီလအတွင်းမှာတိုက်ပွဲ၅ချိန်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့ဧပြီလ17ရက်နဲ့19ရက်နေ့တွေမှာဒေသခံတွေရဲ့ရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဖရိုစောစုံမြင့်ကပြောပါတယ်။
နာတော့မှာကျတော့ဒီလူတို့တွေဆက်တယ်ပြီးတော့ဖြစ်စီယူတယ်အဲဒီဖြိုးတယ်ဒီရုပ်ဒီကတော့ဒီလိုတော့ဒ di kian luar ni juga, kalau nak tapi macam tu sih, jual ni show ni tu lah, hebat tu je tu je lah, kan? Okay, di mana lah le, kalau ni ni di ni tiga di sana tu, kamera aku, ni cuma kamera aku, kan juga ni ni juga tiga jual ni, cara baru tu ni kita tunggu ni dia, kan di mana tapi dia.
ကရင်ပြည်နယ်ဖမ်းမြို့အတွင်းကစစ်ကောင်စီရဲ့မဘိုးရောရဲကိတ်တိခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာမှရှိသေးပါဘူး။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကကြိုက်ထုံမြို့အရှေ့ဘက်စေမိုင်လောက်အကွာဝေးလောက်မှာရှိတဲ့မုပလင်ကျေးရွာအုပ်စုမုပလင်လမ်းဆောင်မှာမလ29ရက်နေ့မနက်ပိုင်းကလည်းကရင်မျိုးသားလွတ်မြောက်ရေးတပ်ခရနယ်လီတပ်မှတင်းတဲ့ပြည်သူ့ကာကွယ်ရေ စစ်ကောင်စီနဲ့ကယန်ယူနှစ်ဖက်တိုက်ပွဲဖြစ်တဲ့အတွက်လမ်းမတလျှောက်ထီးသွားပြည်သူများကိုစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့တထုံမျိုးကကလေးနှစ်ဦးသေဆုံးခဲ့တာလည်းဖြစ်ခဲ့ပါတယ်။ကယန်ပြည်နယ်ဖအံကျိုင်းစိတ်ကြီးကော့ကလေးနဲ့မွန်ပြည်နယ်စိုက်ထုတ်တင်စရက်ဘီလင်းမုတ်ပလင်ကျေးရွာတွေဘက်မှာစစ်ကောင်စီတပ်တွေနဲ့ကယန်မျိုးသားလွတ်မြောက်ရေးတပ်တွေ
ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်တွေဟာမကြာခဏတိုက်ပွဲတွေရှိနေတယ်လို့လည်းကယန်ယူကထုတ်ပြန်ထားပါတယ်ရှင်။ကယန်ပြည်နယ်ကတိုက်ပွဲအခြေအနေတချို့ကိုမအေးအေးမှပြောပြသွားတာပါ။ဆက်လက်ပြီးတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်။စကိုင်းတိုင်းဒေသကြီးတပင်းရင်းမျိုးနယ်တဲကကြေးရွာတွေမှာစစ်ကောင်စီကနယ်မြေရှင်းလင်းမှုတွေလုပ်နေစဉ်အတွင်းတပင်းရင်းမျို ့ဆိုပါတယ်တစ်ချိန်တည်းမှာပဲမိုးကြီးလေကြီးကြားလို့ဘေးလွတ်ရာကိုခုံနေခိုးလုံနေရတဲ့ဒုက္ခတွေတွေလည်းအခက်အခဲဖြစ်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပါလိမ့်မယ်
စကိုင်းတိုင်းဒေသကြီးတပင်းမြို့နယ်အရှိချမ်းကိုစစ်ကောင်စီကဧပြီလ17ရက်နေ့ကစလို့နယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။ဧပြီလ19ရက်နေ့အင်္ဂါနေ့နေ့လယ်ပိုင်းမှာတော့တပင်းမြို့နယ်ရေဦးကြားကမဲအိုးရွာကိုစစ်ကောင်စီတပ်တွေကဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲမီးရှို့သွားတာလို့ဒေသခံတဦးကအခုလိုပြောပါတယ်
။နေ့ကမနေ့က17ရက်နေ့လောက်တည်းကျွန်တော်စီကြောင်းတွေထိုးလာတယ်ထိုးလာပြီးတော့တိုက်ပွဲဖြစ်တာမျိုးပါကမရှိဘူးဗျ။ဒီလိုမျိုးပဲထုတ်လာပြီးတော့တပင်းလောက်ကလည်းထွက်တယ်၊ဒီဘက်ကလည်းထွက်ပြီးတော့ဒီတပင်းနဲ့ရေဦးသားမှရှိတဲ့အောင်သာကြီးရွာနေတဲ့တော့ဒီအောင်သာကြီးရွာနေအောင်သာကြီးရွာနေတော့ဒီတပင်းမျိုးနေတဲ့ရွာဒီမှာမေဦးကြီးရွာလို့ဆိုတာပေါ့နော်။မေဦးကြီးရွာ OK မေဦးကြီးရွာဝင်ပြီးတော့အခုဟိုမိဖို့ရလည်းမြင်နေရတယ်။ဒီဟိုအရင်တော့စစ်ကောင်စီကဝင်ရှိရမျိုးလည်းမဖြစ်ဘူးရ။တို့ကဒီမျိုးအေးစင်းနေတဲ့ရွာတိုင်းမျိုးဝင်ရှိနေလို့ကျွန်တော်မြင်နေရတယ်။အဲ့ဒါနဲ့မြေရှုခါရဲဆိုမျိုးကတော့ဟိုပြောနိုင်ရောနော်ဒီလေကြီးအဲ့ဒီအမီနာကြီးကိုကျွန်တော်တို့ရှောင်နေကြပြီနော်ဒီနေ့ကသာလေကျွန်တော်ရှောင်ရတယ်ဟုတ
်စစ်ကောင်စီကနယ်မြေရှင်းလင်းနေတာကြောင့်မဲအိုးကျေးရွာအပါဝင်လက်ရက်ကုံညောင်ကြီးကုံမူကရင်စတဲ့ကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ပြီးခဲ့တဲ့နှစ်2021နိုဝင်ဘာလထဲမှာမဲအိုးကျေးရွာအနီးကညောင်လှကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်ကျေးရွာသားတချို့သေဆုံးခဲ့ပါတယ်ဒါကစကိုင်းတိုင်းတပင်းကအခြေအနေပါဧပြီလ9ရက်နေ့ကတည်းကစစ်ကောင်စီနဲ့တိုက်ပွဲဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့ပေါင်းမြို့နယ်တောင်ပိုင်းမှာလည်းကျေးရွာတွေဆက်ပြီးမီးရှို့ခံနေရပါတယ်ဧပြီလ18ရက်ညပိုင်းနဲ့ဧပြီလ19ရက်မနက်ပိုင်းမှာတော့ပေါင်းမြို့နယ်တောင်ပိုင်းကချောင်းစုံကျေးရွာကနေအိမ်တွေကိုမီးရှို့သွားတယ်လို့ချောင်းစုံကျေးရွာသားတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ညားပါတော့ခွန်မာကြီးခွဲမှာစပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရည်လားကျွန်တော်ရွာဝင်ပြီးတော့မှစရရချင်းနဲ့ကျွန်တော်တို့မီးဆို့သွားတယ်ခင်ဗျာစစ်ဝစ်စစ်ဆောင်နေတော့ပါခင်ဗျာကျွန်တော်တို့ကတို့ဝင်တဲ့ရွာတိုင်းကိုမီးဆို့နေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစကြောထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကအကုန်ရှောင်နေရတယ်ခင်ဗျာအဲ့ဒါကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကဘာတဲ့နေရာနေမှာကျွန်တော်တို့ဝင်လာတဲ့လမ်းကိုရှောင်ကြည့်နေတော့တို့ရွာဝင်ချင်းကိုသောသောတန်းပြီးတော့မှရွာတဲ့ကြက်တွေဖမ်းတယ်အိမ်ကြီးလိုက်မှုတွေမပြေတော့မီးဆို့သွားပါတယ်ညာတော့ကလည်းကျွန်တော်တို့တို့ရွာမှာတော့နေပြီးတော့မှကြက်တွေဖမ်းပြီးတော့မှကြက်တွေဝတ်တွေကိုဖမ်းပြီးတော့မှချက်ပြုတ်စားတော့ပြီးတော့မှနေတယ်နေပြီးတော့မီးဆို့တယ်ဆိုပြီးတော့ကမနေ့ကျတော့လည်းကျွန်တော်တို့ကျန်တဲ့အိမ်ကိုထပ်ဆိုးပြီးတော့မှဖတ်တော့တယ်ခင်ဗျပြီးတော့ညာတော့ညောင်ပဲဝင်ဆိုးနေတော့ကျွန်တော်တို့တို့ဆိုးပြီးတော့မှထွက်တော့ကျွန်တော်တို့ဝင်လို့ရတော့ကိုဝင်ပြီးညင်းနေအညင်းလို့ရတဲ့နေငါတော့ရတဲ့အိမ်ကိုလည်းတို့ကမနေ့ကျတော့ကပြန်ဆိုးလာတယ်ခင်ဗျ
စစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေတာကြောင့်တိမ်းရှောင်နေရတဲ့ဒေသခံတွေမှာနှစ်ရက်ဆက်တိုက်မိုးရွာသွန်းမှုကြောင့်လည်းအခက်အခဲတွေဖြစ်ပေါ်နေပါတယ်။ဒါနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုပြောပါတယ်။
မနေ့ကလည်းတဲ့တယ်ဗျမနေ့ကမူးသီးရောကြတာဒီနေ့ကျတော့မူးသီးတော့မပါဘူးလေကမနေ့ကလည်းမူးကျန်းတယ်ဗျမိုးကလည်းတော်တော်ရွာတယ်ဗျချောင်းရည်တွေလည်းလာနေတာဗျဒုက္ခလည်းအချိန်ရတော့တဲ့ရီကလေလှမ်းတော့တာပေါ့ဗျာမိုးရီရောလေရီရောဟိုကလှည့်တယ်ဒီကလည်းပဲနေရှိနေတာဟာလေးအကုန်ဆိုးဘိုးကနဲ့နေရတဲ့လူတွေကပိုးဆိုးတော့ပေါ့နေတရားတွေကမရှိဘူးဘိုးကမတဲလေးတွေငငယ်လေးတွေအဲ့ဒါကိုလေလှမ်းတာတွေဖြစ်တာပေါ့စဘာတို့အဲ့လိုပြည်ပြည်တွေကတနည်းအားသွားထားတာဗျတကယ်လို့ပြည့်လို့ရှိရင်လူလွတ်ပြည့်ရအောင်လို့ပို့တော့ဒီလိုကိုယ်ကျုပ်ခေတ္တမှာတော့အဲတင်းလေးတွေထိုးပြီးမှအဲထိုင်းတဲ့ဘာကြီးတွေကိုတင်းထားရတာဗျအဲ့ဒါတွေဆိုတော့အဲ့ဒီဟာတွေမှာမိုးသူတော့ပေါ့ပြစ်ထားပေါ့
ပေါင်းမြုံနယ်တောင်ပိုင်းကဧပြီလ9ရက်နေ့ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းမှုအတွင်းအရသား၈ဦးတည်းမနေသေးဆုံးပြီးစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်တာကြောင့်တစုကျေးရွာတဲ့ကြားရောက်ပေါက်ကွဲပြီးကျေးရွာသား9ဦးသေဆုံးခဲ့ပါတယ်နယ်မြေရှင်းလင်းမှုအတွင်းစစ်ကောင်စီကမီးရှို့တာကြောင့်ပေါင်းမြို့တောင်ပိုင်းကကျေးရွာ12ရွာကနေအိမ်400ကျော်မီးလောင်ကျွမ်းခဲ့ပြီးဒေသခံ1100ကျော်ဟာဘေးလွတ်ရာနေရာတွေမှာတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ဒါကတော့သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းစစ်ကောင်စီတပ်တွေရဲ့စစ်စင်ရေးတွေအတွင်းမှာကျေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့အကြောင်းတွေကိုပေးပို့လာတဲ့သတင်းပေးပို့ချက်တွေကိုကိုခင်မောင်စွန်းမင်းကပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဦးနဲ့မနေ့ပဲတန်လွင့်စီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပါဦးမယ်မြန်မာနိုင်ငံမှာလောင်စာဆီဈေးနှုန်းတွေတက်နေပြီးတော့လောင်စာဆီအလုံးအလောက်မရတဲ့အတွက်ဆီအယောင်းဆိုင်တွေကအကန့်အသတ်နဲ့ရောင်းပေးနေရပါတယ်။တစ်ချိန်တည်းမှာပဲကုန်ဈေးနှုန်းတွေလည်းတက်လာနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတွေကိုကျွန်တော်ကစူးစီးပြီးတင်ပြပေးပါမယ်။ရန်ကုန်အပါအဝင်ဒေသအတော်များများမှာဓာတ်ဆီ1လီတာကိုအနည်းဆုံး2000ကျပ်အထိဈေးတက်သွားပါတယ်။ဒါပေမဲ့လောင်စာဆီတင်သွင်းသူတွေထံကနေအလုံးအလောက်မရတဲ့အတွက်ဆီရောင်းသူတွေကအကန့်အသတ်နဲ့ထိမ့်ချုပ်ရောင်းချနေရပါတယ်။ရန်ကုန်မှာဆိုင်အတော်များများကတနင်္လာနေ့တုန်းကကားတစ်စီးကို5000ဘိုးအထိရောင်းပေးပေမဲ့အင်္ဂါနေ့မှာ2000ဘိုးပဲရောင်းပေးတယ်လို့ကိုယ်တိုင်ကြုံရသူတချို့ကပြောပါတယ်။လောင်စာဆီပြက်လက်မှာဆိုတဲ့အတွက်အလူအရက်ဝယ်ယူသူတွေရှိတယ်လို့ရန်ကုန်တိုင်းတက္ကစီအငှားရင်အသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောဆိုပါတယ်
။ဆိုင်ကြီးတော်များများမှာကားရန်အကူရန်ကုန်အင်းတင်နယ်မှာဒီနေ့အောင်လမ်းကြီးတိုင်းရှိတဲ့နေရာတွေမှာလမ်းကြီး traffic တွေဖြစ်ကြရရှင်ရောတွေမဆက်တင်တော့ဖြစ်တယ်။ဆက်တက်နိုင်လဲကျွန်တော်တို့အတက်ကြီးဆွဲတဲ့လူတွေဆိုတော့သူတို့လည်းသူတို့အကန့်တနဲ့ဒီလိုမရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားတဲ့သဘောရှိတယ
်။ရေနံအတွက်ပစ္စည်းကြီးကြပ်စစ်ဆေးရေးဦးစီးဌာနကတော့လက်ကျန်ဓာတ်ဆီဂါလန်45တန်းနဲ့ဒီဇယ်ဂါလန်တန်း80လောက်ရှိတဲ့အတွက်73စီမပြတ်နိုင်ဘူးလို့အင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်ယူကရိန်းစစ်ပွဲကြောင့်ကမ္ဘာမှာလောင်စာဆီဈေးတက်တာတွေရှိပေမဲ့မြန်မာနိုင်ငံကလောင်စာဆီဟာစင်ကာပူမလေးရှားနဲ့တောင်ကိုရီးယားကနေတင်သွင်းတာလို့ရေနံတွက်ပစ္စည်းကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့တကြာမတိုင်ခင်ကအာဏာသိမ်းစစ်ကောင်စီကနိုင်ငံခြားငွေထိန်းချုပ်ကန့်သတ်မှုတွေလုပ်လိုက်ပြီးတဲ့နောက်လောင်စာဆီဈေးတွေတိတိသာသာတက်လာတာဖြစ်ပါတယ်ဆီတင်သွင်းသူတွေကလည်းဒေါ်လာအလုံးအလောက်မရတဲ့အတွက်လို့ပြောဆိုတာတွေရှိပါတယ်။လုပ်ငန်းရှင်တဦးကတော့ VOA ကိုအခုလိုပြောဆိုပါတယ်
။ဒီပါနေပြီးတော့ဟိုတွင်းကုန်ကိုသူတို့ပုံပန်းနေပြီးတော့တုံးရတိုင်းတော့ချောင်းပြီးတော့ကျွန်တော်တို့ရောင်းပြီးမယ်ပေါ့။အဲ့ဒါလည်းတကယ်များများစားစားနဲ့အလုံးလုံးလောက်လောက်ရောင်းပြီးနိုင်တော့ဒီကုန်ရေးလုံးပြန်ကြသွားမှာပါပဲ
။စစ်အစိုးရပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စီတင်သွင်းသူတွေကဘိုးဘန်ကတတ်မှတ်တဲ့ဒေါ်လာ8500ဈေးနှုန်းနဲ့ရောင်းချခိုင်းတဲ့အချိန်မှာမရောင်းချချင်တော့တဲ့အတွက်အခုလိုလောင်စာစီမရှိတော့ဘူးဆိုတော့ကောလာဟာလာသတင်းထွက်လာတာလို့ပြောဆိုပါတယ
်အဓိကပြဿနာရှိတဲ့အကြောင်းရင်းကတော့ကျွန်တော်တို့အနေနဲ့ကဒီ73စီဈေးနှုန်းတည်ငြိမ်ရေးအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတယ်ထောက်သွင်းတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ကခုနောက်ပိုင်းမှာ1850ချင်းဈေးနဲ့ပေါ့နော်ရောင်းချခိုင်းတယ်ရောင်းချခိုင်းတဲ့အချိန်မှာသူတို့အနေနဲ့ဒါဒေါ်လာနောက်ထပ်လည်းမပေးနိုင်တော့ဘူးလေဒါကြောင့်မလို့ဒါနဲ့မရောင်းချခြင်းတဲ့အတွက်ကြောင့်မလို့အစီအစဉ်မရှိတော့ဘူးဆိုတော့ကောလာဟာလာတွေချန်နေတာရှိပါတယ
်။ရခိုင်ပြည်နယ်ဘက်မှာလည်း73စီရှားပါလာလို့အကန့်အသတ်နဲ့ရောင်းပေးနေရတယ်လို့ရခိုင်ပြည်နယ်73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်။အကန့်အသတ်နဲ့ပါခင်ဗျာ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုကျွန်တော်တို့စိုက်ကတစ်စီးဆိုရင်9000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲ့လိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
။မန္တလေးဘက်မှာဓာတ်စီ92တကလန်ကို1000ကျော်သွားပြီလို့ဒေသခံတူကပြောဆိုခဲ့ပါတယ်။ဖားကန့်ဘက်မှာတော့စီတလီတာကို2300ကျော်သွားပြီလို့ဆိုပါတယ်။မြန်မာနိုင်ငံမှာ73စီဈေးတွေတက်လာနေသလိုပြည်ပကနေတင်သွင်းရတဲ့အခြေခံကုန်ပစ္စည်းတွေဖြစ်တဲ့စား3စီ၊စားတောက်ကုန်၊ဆေးဝါးနဲ့တရိတ်ဆန်အစာတွေလည်းဈေးတက်လာပါတယ်။အသားငါးနဲ့ဟင်းသီးဟင်းရွက်ဈေးတွေလည်းတက်လာပါတယ်။ ရန်ကုန်မှာစားတောက်ဆိုင်ဖွင့်ထားသူတူကတော့အခုလိုပြောပါတယ
်။ဝယ်ရတာတော့ဟိုခိုင်းနေတော့မတူအတီးရစီရစားတတ်တာအခုဆိုရင်စီသေးတွေရောကုံကုံလေးနေမဟုတ်ကုံကြောက်တွေပါဈေးရတက်နေရောလေ။ဒီမှာလို့ဆိုရင်ဈေးရောက်လာဆိုရင်ဘယ်လိုလဲဆိုဘယ်လိုပြောကြလဲ။ဟိုတရက်တရက်ကိုမနေမြအောင်အောင်လုပ်နေရတယ်။အခါလေးအရင်အောင်မရချင်ဘူးအဲ့လိုမျိုးတော့ဖြစ်နေတယ်။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်စီးပွားရေးကျဆင်းနေရာကနေစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုဆိုးသွားပါတယ်။အခုကလောင်စာဆီနဲ့ကုန်စည်နှုန်းတွေတက်လာတဲ့အတွက်ထပ်မံအခက်အခဲကြုံရပြန်ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ကြီးကတော့မြန်မာနိုင်ငံမှာလူ14သန်းလောက်အစာရေစာရှားပါးမှုနဲ့ကြုံနိုင်တယ်လို့ပြောဆိုထားပါတယ်။ဒါကတော့မြန်မာနိုင်ငံမှာလောင်စာဆီရှားပါးပြီးတော့ကုန်စည်နှုန်းတွေတက်နေတဲ့အကြောင်းကိုစူးစီးတင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ဆက်ပြီးအချိန်မြင့်နေတဲ့ရုရှားရဲ့ယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်မှုတွေကြောင့်စစ်ပွဲကြားကအကူအညီလိုအပ်နေတဲ့သူတွေကိုလိုအပ်တဲ့အရေးပေါ်စေဝါးတွေပေးပို့ဖို့နဲ့ကျန်းမာရေးဝန်ထမ်းတွေပို့ဆောင်ဖို့အခက်အခဲဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ်
။လွန်ခဲ့တဲ့နှစ်လနီးပါးကရုရှားကအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခြင်းကစလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးတုံးပစ္စည်းကိရိယာတွေနဲ့စေဝါတန်ချိန်ပေါင်း218တန်အထိယူကရိန်းကိုပေးပို့ထားပါဗျ။အဲ့ဒီတဲကမှ3ဘုံဘုံ2ဘုံလောက်ကပို့ရမယ့်နေရာအသီးသီးကိုရောက်ရှိသွားပြီးတိုင်းပြည်ရဲ့အရှေ့ပိုင်းနဲ့အနောက်ပိုင်းကအရေးတကြီးလိုအပ်နေတဲ့နေရာတွေကိုအများဆုံးပို့ဆောင်ခဲ့တာပါ။အင်္ဂါနေ့မှာတော့နိုင်ငံတော်ကလိုအပ်တဲ့စရုပ်တွေအတွက်လဗီမြို့ကိုတောင်ကနေမီးစက်အလုံးပေါင်း15လုံးကိုတုံးဖို့လဲစီစဉ်နေပါဗျ။လဗီမြို့ကိုရောက်နေတဲ့ WHO ပြောခွင့်ရဘာနူဘဂနာကမီးစက်3လုံးကိုတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေပြီးလျှက်စစ်အရေးတကြီးလိုအပ်နေတဲ့ယူကရိန်းအရှေ့ဘက်ကလူဟန်စ်နဲ့ဒုံညက်မြို့တွေကိုပို့သွားမယ်လို့ဆိုပါဗျ။ကျန်တဲ့ဆက်တွေကိုတော့ရုရှားဘုံးတိုင်ခံထားရတဲ့ခက်ကီးမြို့နဲ့တိမ့်ပိုက်ခံထားရတဲ့မရီဥပိုမြို့အပါအဝင်အခြားလိုအပ်နေတဲ့မြို့တွေကိုပို့သွားမယ်လို့ပြောပါဗျ။
We will only move the generators to their final destinations.
ကျွန်တော်တို့ဝန်ထမ်းတွေရဲ့တန်ဖိုးကြီးထောက်ပံ့ရေးပစ္စည်းတွေကိုလုံးလုံးချုံချုံအထိအကိမရှိဘဲရှီမန်းထားတဲ့နေရာတွေကိုပို့ဖို့သေချာပြီးဆိုမှပို့မှာပါ။ဒီမီးစက်တွေကလျှက်စင်မီရတာမလုံမလောက်ဖြစ်နေတဲ့လိုအပ်တဲ့နေရာတွေမှာကျန်းမာရေးစောင့်ရှောက်မှုတွေခွဲစိတ်ကူတာမှုလုပ်ငန်းတွေအတွက်လျှက်စစ်ဓာတ်အားလိုအပ်ချက်တစ်စိတ်တစ်ပိုင်းကိုဖြည့်ဆည်းပေးသွားမှာပါ။
စရုံတွေကလူနာတွေအတွက်လျှက်စစ်မီထောက်ပံ့ရေးကအလွန်အရေးပါပြီးမီးခနပြက်တာတော့မှလူနာတွေအတွက်စိုးရတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့သူကပြောပါတယ်။အနေရရှိတဲ့နေရာတွေကလူနာတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ကပိုခက်လာနေပါတယ်။ WHO ရဲ့ထုတ်ပြန်ချက်အရတော့ကျန်းမာရေးဆိုင်ရာအဆောက်အုံတွေကျန်းမာရေးဝန်ထမ်းတွေနဲ့လူနာပယ်ရှင်တွေကိုတိုက်ခိုက်မှု148ကြိမ်ရှိသွားပြီးဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း83ဦးသေဆုံးပြီး52ဦးဒဏ်ရာရရှိတယ်လို့သိရပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်တကယ်အကူအညီလိုအပ်နေတဲ့သူတွေကိုကူညီနိုင်ရေးပိုခက်သွားတယ်လို့ WHO ပြောခွင့်ရကဆက်ပြီးပြောပါတယ
် An increase in fighting in certain parts of the country could really threaten our supply chains
တိုင်းပြည်ထဲမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အကူအညီအရေးကြီးလိုအပ်နေတဲ့နေရာတွေရဲ့အဝင်အထွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုထိခိုက်လာမဲ့အခြေအနေရှိနေပါတယ်ဒီအခက်အခဲကြော်လွားနိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကိုပုံမှန်ထောက်ပံ့ပေးနေပါတယ်ကိုယ်တော်တွေကိုကွန်ရက်တွေချိတ်ဆက်ပြီးထောက်ပံ့ရေးပစ္စည်းတွေကိုလိုအပ်တဲ့နေရာတွေအတွက်ပို့ဆောင်နိုင်အောင်လဲလေးလာအကဲခတ်နေပါတယ်
။ရုရှားရဲ့ကျူးကျော်စစ်ဆင်ခြင်တွေကမယ်ရီဥပိုမျိုးကဘုံကျဲတံကိုအကြီးအကျယ်ခံနေရတာပါ။တမျိုးလုံးနီးပါးပျက်စီးပြီးလူထောင်ပေါင်းများစွာသေဆုံးကနောက်ထပ်ထောင်ပေါင်းများစွာသောလူတွေဆက်လက်ပိတ်မိနေစေလို့သိရပါတယ်။ WHO ပြောခွင့်ရဘာဂနာကမယ်ရီဥပိုရဲ့ကျန်းမာရေးစနစ်အဆိုးရွားဆုံးအခြေအနေကိုစိုးရိမ်နေပြီးဘယ်သူမှလည်းမျိုးရဲဝင်မရဖြစ်နေတယ်လို့ဆိုပါတယ်။WHO ကတော့လိုအပ်တဲ့မီးစက်နဲ့အခြားကျန်းမာရေးဆိုင်ရာထောက်ပံ့ပစ္စည်းတွေကိုအနည်းအနားမှပြင်ဆင်ထားပြီးအချိန်နှီးပေးတာနဲ့ကူညီနိုင်မှုအဆင့်အင့်ပြင်ထားတယ်လို့လည်းပြောပါရယ်ခင်ဗျာ
။အဲ့တော့ယူကရိန်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်ကျန်းမာရေးအပအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့ဖို့ခက်ခဲနေတဲ့အကြောင်းကိုကိုရဲမွန်ကပြောပြသွားတာပါ။သောရရှိမြခင်ဗျာဗော်ဒူးနေ VOA ရဲ့မနေ့ပတ်အတန်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မကြာမီပဲအင်္ဂါဆွေးနွေးဝိုင်းအပါအဝင်အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို9.25 kHz 12.13ညလိုင်းဒိုမီတာ40 kHz 9.13ညလိုင်းဒိုမီတာ58 kHz 5.85လိုင်းလိုက်မီတာ190 kHz 15.95တို့ကနေဆက်လက်ပြီးထုတ်လွှင့်နေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့တင်ပြပေးမယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါနောက်တော့တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုလို့ရှိရင်
ဆရာနာသိမ်းမှုကိုကျွန်တော်တို့ကလုံးဝလက်မခံဘူး။ဆရာနာသိမ်းတာကိုလက်မခံတဲ့လူတွေကျွန်တော်တို့ပူပေါင်းလောက်ဆောင်တဲ့အခါမှာကျတော့ကျွန်တော်ကတကယ်ဥစ္စာပေါ့။ဟောပြစ်မှတ်အနေနဲ့သူတို့သဘောထားရတဲ့အခါမှာအထူးသဖြင့်စီရင်လှုပ်ရှားမှုတွေကျွန်တော်တို့ဘက်မှအများကြီးများလာတယ်ပြောလို့ရတယ်
။ကရီပီနယ်ကအခြေအနေတွေနဲ့ငင်းချမ်းရေးအကြောင်းဆွေးနွေးထားတဲ့အင်္ဂါဆွေးနွေးပွဲအစီအစဉ်ထဲမှာမကြမီပဲအပြည့်စုံကိုနောက်တော့တာဆင်ရပါမယ်။ဒါအပြင်အမေရိကန်နိုင်ငံကြီးအကြောင်းနဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်တွေကိုထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုပထမအဦးဆုံးအနေနဲ့ကတော့အမေရိကန်နိုင်ငံကြီးအကြောင်းတင်ပြပေးပါမယ်ရုရှားတိုက်တွေဝိုင်းရံပိတ်ဆို့ထားတဲ့မရီဥပိုမျိုးကယူကရိန်းတပ်ဖွဲ့ဝင်တွေဟာရုရှားတွေအလို့ကျလက်နက်ချမှာမဟုတ်ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်မဟာမိတ်အနောက်နိုင်ငံတွေအနေနဲ့လက်နက်အကူအညီတွေထပ်ပေးဖို့ကိုလည်းသူတို့ကတောင်းဆိုပါတယ် VOA သတင်းတောက်အာရှက်အပစဒီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာဖြစ်ပါတယ
်။ဗာတီကန်မှာကျင်းပတဲ့ Easter Sunday နေ့မှာပိုပ်ဟန်မင်းကြီး Francis ကယူကရိန်းပြည်သူတွေနဲ့အတူထပ်တူနာကျင်စွာအတူရပ်တည်သွားမှာဖြစ်ကြောင်းပြောပါရတယ်။ Easter စီတောင်းပွဲကိုတက်ရောက်လာတဲ့လူ9000လောက်ကိုပိုပ်ဟန်မင်းကြီးကမိန့်ခွန်းချွေရမှာအခုလိုပြောကြားခဲ့တာပါ
။ Su questa terribile notte di sofferenza e di morte
Ucraina ဘေးဒုက္ခဒီရောက်သူတွေတန်းနဲ့ချီတဲ့ဒုက္ခတွေနိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေမိသားစုကွဲကွာနေသူတွေကိုယ်ပါပါရှင်သန်ရည်တည်နေရတဲ့အသက်အရွယ်ကြီးသူတွေရဲဆက်ဆက်တတ်ခံရသူတွေအားလုံးကိုနှလုံးထဲမှာမမိပြပြောက်ရှိသွားမှာပါစစ်ပွဲတွေကနေထွက်ပြေးတိတ်ဆောင်ရတဲ့မိဘမက်ကလေးတွေရဲ့မျက်နှာတွေကိုလည်းတွေ့မြင်နေရပါတယ
်ကမ္ဘာတစ်လောမှာအစာရည်စာပြတ်လတ်မှုကြောင့်နဲ့ဆေးဝါးမရှိတာကြောင့်ဒုက္ခရင်ဆိုင်ခဲ့ရသူတွေနဲ့ထပ်တူရုရှားကျူးကျော်စစ်ကြောင့်ဘေးရန်တွေအကျောက်သူတွေအကြောင်းလည်းပိုဟမင်းကြီးကမြင်ကြားခဲ့ပါတယ်အချိန်နဲ့မှာပဲယူကရိန်းရဲ့အချက်ချကျတဲ့စိတ်ကမ်းမြို့ကိုဝိုင်းထားတဲ့ရုရှားတပ်တွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်တရင်ပတ်တွေနဲ့ချီရုရှားဘက်ကပြစ်ခတ်တိုက်ခိုက်နေတာကြောင့်တမျိုးလုံးနီးပါးလည်းစီးစီးညက်ညက်ချီနေပါပြီမာရီယိုပိုတမျိုးထဲမှာတင်အရက်သား2000ကျော်တည်ဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်အချက်ချကျတဲ့ဒီမြို့ကိုရုရှားဘက်ကသိမ်းပိုက်နိုင်မယ်ဆိုရင်ဒွန်ဘတ်စ်ဒေသကရုရှားတပ်တွေနဲ့ချိန်ဆမိပြီးမဟာဗျူဟာမြောက်အောင်ပွဲတည်းရဖြစ်လာမှာပါဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့ဝင်တွေဟာမာရီယိုပိုကိုတက်ပြီးပြီးတော့ကာကွယ်သွားမှာဖြစ်တယ်လို့အရက်သားတွေလည်းအဆိုးဆုံးအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နီရှမ်ဟောက ABC This Week အစီအစဉ်မှာအခုလိုပြောပါရယ
် Civilians which are suffering for more than 40 days
ရဲ40ကြောင်ကြာဝိုင်းရံပိတ်ဆို့ခံထားရတဲ့မြို့မှာအရက်သားတွေဟာရေမရှိစားစရာမရှိအနှွေးဆက်မရှိလျှက်စစ်မရှိပဲအတိဒုက္ခရောက်ကြပါတယ်မာရီယိုပိုမြို့ဟာလူသားတွေငရဲတမျှခံစားနေရတဲ့ဘေးအန္တရာယ်အဆုံးသတ်ဖို့မိတ်ဆွေလက်တွဲပေါ်တွေအနေနဲ့အကူအညီထောက်ပံ့ပေးဖို့တောင်းဆိုပါတယ
်အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့မာရီယိုပိုကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးဖို့လည်းမလွယ်ဘူးဖြစ်နေပါတယ်ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဦးဆောင်ဒါရိုက်တာဒေးဗစ်ဘစ်စလီကစားနပ်ရိက္ခာပို့ပေးဖို့အခက်တွေ့နေတယ်လို့ CBS Face the Nation စီစဉ်မှာအခုလိုပြောရတယ
် We're reaching millions of people us and all
တာနဲ့ချီတဲ့သူတွေကိုအစားအသောက်ဝေငှပေးနိုင်ပြီမဲ့အခုယူကရိန်းနိုင်ငံအတွင်းမှာကျွန်တော်တို့နဲ့အတူနိုင်ငံတကာအတိုင်းဝိုင်းကပူးပေါင်းဆောင်ရွက်သူတွေအနေနဲ့မာရီယိုပိုနဲ့တခြားနေရာတွေကိုထောက်ပံ့ပေးလို့မရဘူးဖြစ်နေပါတယ်။ရုရှားတွေကအဲ့ဒီမြို့ကိုဝိုင်းထားပြီးကျွန်တော်တို့ကိုလည်းဝင်ရောက်ခွင့်မပေးပါဘူး။တကယ်လို့သာဘာပဋိပက္ခမှမရှိဘဲဝင်ထွက်ခွင့်ရမယ်ဆိုရင်တော့အစားအသောက်ရှားပါးနေသူတွေနဲ့ဘေးဒုက္ခရောက်သူတွေကိုအလုံးတယောက်မကြံကိုကူညီသွားနိုင်မှာပါ။
ရုရှားဘက်ကတော့မာရီယိုပိုမြို့မှာယူကရိန်းဘက်ကတိုက်ပေးနေသူတွေဟာဥရောပနဲ့ကနေဒါကခြေစားတိုက်ခိုက်ရေးသမားတွေဖြစ်ပြီးဒီခုခံတိုက်ခိုက်သူအများစုဟာအခုခါမှသေရင်သေမသေးတဲ့သူတချို့လည်းစွန့်ခွာထွက်ပြေးသွားတယ်ဆိုပြီးပြောရတယ်။ကျန်ခဲ့တဲ့သူတွေဟာအခုခါမှတမနီဆက်ရုံတစ်ခုမှပိတ်ဆို့ခံထားပြီးသူတို့ကိုရုရှားဘက်ကလက်နက်ချခိုင်းပေမဲ့အဲ့လိုလုပ်မှမဟုတ်ကြောင်းယူကရိန်းတပ်ဖွဲ့တွေဘက်ကပြောပါရယ်။ရုရှားတွေရဲ့ပင်လယ်နဲ့တိုက်ရင်အုပ်စုဥဆောင်စစ်သည်မော်မော့စ်ဗာနှိမ့်မြုပ်သွားပြီးနောက်ရုရှားတွေဟာအရှိမီလက်တုံပြတိုက်ခိုက်နေတာပါဒီတင်မောနှိမ့်မြုပ်တာဟာပောက်ကွဲမှုကြောင့်မိလောင်နှိမ့်မြုပ်သွားတာလို့ရုရှားဘက်ကပြောပေမဲ့ယူကရိန်းဘက်ကတော့ရုရှားမျိုးတော်နာမည်ပေးထားတဲ့ဒီတင်မောကိုသူတို့နှိမ့်မြုပ်တာလို့ပြောပါတယ်ယူကရိန်းသမ္မတကအမေရိကန်သမ္မတဂျိုးဘိုင်ဒန်ယူကရိန်းကိုလာကြည့်ဖို့လဲဖိတ်ခေါ်ထားပါတယ်ခင်ဗျာ
ဒါကတော့ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာအစီအစဉ်ကိုဒါတော်တာဆင်ခဲ့ရတာပါတော်တာရှင်များခင်ဗျာ VOA ကိုအကြံပြုလိုတဲ့တေးသချင်းတွေတောင်းလိုတဲ့ဆိုလို့ရှိရင်တော့အီးမေးလ်ကနေတင်စာရေးသားဆက်သွယ်နိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါမကြမီပဲအင်္ဂါဆွေးနွေးပွဲအစီအစဉ်ကိုလည်းနောက်တော်တာဆင်ရပါမယ်ဒါပတိုင်းငယ်မှာတော့ကျွန်တော်တို့တင်ဆက်ပေးခြင်းနဲ့အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်ဗြိတိန် BNA ဘီယင်မာတွေအတွက်ဂျပန် A grade တွေပေးထားတဲ့လက်ဆောင်ပစ္စည်းတွေပြသထားတဲ့ပြပွဲကိုလန်ဒန်မြို့တော်က The Queen's Gallery ဘီယင်မာကြီးရဲ့ပြခန်းမှာပြသနေပါတယ်ဗြိတိန်နဲ့ဂျပန်နှစ်နိုင်ငံအကြားနှစ်ပေါင်းရာချီကတည်းကရှိခဲ့တဲ့တန်တမန်ဆက်ဆံရေးနဲ့တော်ဝင်မိသားစုနှစ်ခုအကြားဆက်ဆံရေးကိုထင်ရနေတဲ့ပြပွဲကိုမဆုမွန်ကဒီတစ်ပတ်မှာကဘာတလောခရီးသွားအစီအစဉ်ကနေခေါ်ဆောင်ပြသပေးပါလိမ့်မယ
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကဘတ်ကင်ဟမ်လမ်းတော်နဲ့ကပ်ရက်မှာတော်ဝင်မိသားစုပိုင်းပစ္စည်းတွေကိုပြသလေးရှိတဲ့ဘီယင်မာကြီးရဲ့ Queen's Gallery ပြခန်းရှိပါတယ်ဘီယင်ရဲ့ဘီယင်မာတွေပိုင်ဆိုင်တဲ့ပစ္စည်းတွေကဂျပန်တော်ဝင်မိသားစုအဆက်ဆက်ပေးထားတဲ့လက်ဆောင်ပစ္စည်းတွေကို Queen's Gallery ပြခန်းမှာအခုပြသနေပါဗျ။ Japan Courts and Cultures ရဲ့ကောင်းစင်နဲ့ပြသနေတဲ့ပြပွဲမှာဗြိတိန်နိုင်ငံနဲ့ဂျပန်နိုင်ငံကြားကနှစ်ပေါင်း300ကျော်တက်တမန်ဆက်ဆံရေးအတွက်မှာတော်ဝင်နန်းတော်နှစ်ခုကြားအမှုပညာမြောက်လက်ရာပစ္စည်းတွေအပြန့်အလှန်ပေးပြီးတော့ရင်ကျေးမှုဖလှယ်ခဲ့တဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။ဗြိတိန်နဲ့ဂျပန်နိုင်ငံကြားပထမဆုံးစတင်ဆက်သွယ်တဲ့အနေနဲ့1673ခုနှစ်မှာဂျပန်စစ်သူကြီးတယောက်ဖြစ်တဲ့ရှိုဂန်တိုကုဂါဝဟီဒေတာတာကပထမမြောက်ဂျိမ်းစ်ဘရင်ကိုဒီဆာမူရိုင်း၆ဝက်တစားကိုလက်ဆောင်အဖြစ်နဲ့ပေးပို့ခဲ့ပါတယ်။ဆာမူရိုင်းတရေကောင်းတွေရဲ့စစ်စွမ်းရည်နဲ့ဂျပန်ရဲ့တူမတူအောင်ထူးခြားတဲ့လက်မှုပညာတွေကိုထင်ဟပ်စေတဲ့၆ဝက်တစားကိုလက်ဆောင်ပေးပြီးတော့ဂျပန်ဆိုတာကိုမှတ်မှတ်ရရဖြစ်အောင်လုပ်ခဲ့ပုံကြပါတယ်
။So Japan Courts and Culture tells the story of 350 years of artistic
Britain ရဲ့ Japan တော်ဝင်နန်းတွေနှစ်ခုကြားနှစ်ပေါင်း350အတွင်းအမှုပညာမြောက်နဲ့တန်ခဲ့တမန်ကြီးအပြန်အလှန်ဖလှယ်ခဲ့ကြတဲ့အကြောင်းတွေကို Japan Courts and Culture ပြပွဲကနေပြောပြနေပါတယ်။တည်တဲ့တော်ဝင်ဆန္ဒတစ်ခုဖြစ်တယ်လို့ဒီအကြောင်းတွေကိုပထမဆုံးအချိန်အများပြည်သူသိအောင်ပြသတာဖြစ်ပါတယ်။ဒါကြောင့်တော်ဝင်မိသားစုပိုင်းပစ္စည်းတွေကအပြန်အလှန်နန်းတွင်းဆက်ဆံရေးကိုထင်ဟပ်နေတဲ့ဂျပန်ပစ္စည်းပေါင်း150ကျော်ကိုပြသထားတာသိစိတ်လှုပ်ရှားစရာကောင်းပါတယ်
။ပြသထားတဲ့ပစ္စည်းပေါင်း150ကျော်မှာဂျပန်ဧကရာဇ်အဆက်ဆက်လက်ဆောင်ပေးထားတဲ့ဆာမူရိုင်းဝတ်စုံစုစုပေါင်း၄စုံပါသလိုဆာမူရိုင်းဓားပေါင်းများစွာကိုလည်းတွေ့ရနိုင်ပါတယ်။ဂျပန်နိုင်ငံဟာ1603ခုနှစ်ကနေ1868ခုနှစ်အထိတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲတည်ထက်နေခဲ့တာဖြစ်လို့အဲ့ဒီကာလအတွင်းသူတို့ခွင့်ပြုထားတဲ့ကုန်သည်တွေပဲကုန်ကူးခွင့်ရခဲ့ပါတယ်။နှစ်ပေါင်း260ကျော်ကြာဂျပန်ကအပြင်ကဘာနဲ့အဆက်ဖြတ်ထားချိန်မှာဂျပန်ပစ္စည်းတွေဟာတိတ်ကိုရှားပါလိုချင်စရာပစ္စည်းတွေဖြစ်ခဲ့ပါတယ်
။ Japanese goods could only come to Britain via trading networks and particularly through the Dutch.
အဲ့ဒီချိန်ကဆိုရင်ဗြိတိန်ကိုဂျပန်ပစ္စည်းတွေကုန်သွယ်ရေးလမ်းကြောင်းကနေပဲရောက်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေထဲမှာဂျပန်ကကုန်သွယ်ခွင့်ပြုထားတဲ့ Dutch ကုန်သည်တွေစီကပဲရပါတယ်။19ရာစုနဲ့18ရာစုကာလတွေတုန်းကဆိုဂျပန်ကနေသင်္ဘောနဲ့ကမ္ဘာဖြတ်ကုန်ကူးလာတဲ့ပစ္စည်းတွေကိုဗြိတိန်တော်ဝင်မိသားစုဝင်တွေကဝယ်ယူခဲ့ကြရပါတယ်။တိတ်ကိုဈေးကြီးပေးဝယ်ရတဲ့ပစ္စည်းတွေပါ။ဥရောပမှာမရနိုင်တဲ့တိတ်ကိုထူးခြားဆွဲဆောင်မှုရှိတဲ့ပစ္စည်းတွေအဖြစ်နဲ့တော်ဝင်နန်းတွင်းတွေမှာထားရှိအလှဆင်ခဲ့ကြပါတယ်
။ဂျပန်ကတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲနေနေချိန်1854ခုနှစ်မှာတော့ဂျပန်ဗြိတိန်ဆက်ဆံရေးတည်ဆောက်ဖို့စာချုပ်ကိုလက်မှတ်ထိုးခဲ့ပါတယ်။အဲဒီနောက်1860ခုနှစ်မှာ ဗစ်တိုရီယာဘုရင်မကြီးစီကိုရှိုဂန်တိုခုဂါဝအီအမ်အိုချီကခောက်ကလကာတစုံကိုနှစ်နိုင်ငံတန်တမန်ဆက်ဆံရေးစတင်တဲ့အထင်အမှတ်နဲ့ပေးပို့ခဲ့ပါတယ်
Behind me we've got a pair of folding screen paintings sent to Queen Victoria in 1860
and this to my enawa mien ni ya de baji poun ni ne khauk kalaga da song go ro 1860 ma Victoria biyin ma ji atwe pe pu ga da ba Japan ga Britain ne sat san yi pyan phwe me so de 1950 pye ne pai ga tama win tabaw tu nyi mu a thain me a phye Japan na ngan ye thu cha mu a song go baji swae tha de lat saung go Japan nan daw ga ni pe da phit par de အဲ့ဒီချိန်တုန်းကဗြိတိန်ရဲ့ဆက်ဆံရေးတရားဝင်စတင်နေဆိုတာဂျပန်ကပြသလိုက်တာဖြစ်တယ်လို့နိုင်ငံဆက်ဆံရေးအတွက်တမိုင်းအချိုးအကွေ့တစ်ခုဖြစ်ခဲ့ပါတယ်
။တန်တမာဆက်ဆံရေးတရားဝင်စတင်ဖို့ပေးခဲ့တဲ့လက်ဆောင်ဖြစ်တာမို့ဗဂျီရီမှာဂျပန်ကိုကိုစားပြုတဲ့အရာတွေအားလုံးပါဝင်အောင်ရေးဆွဲထားတယ်လို့ပြပွဲတာဝန်ရှိသူကရှင်းပြပါတယ်။
And this is the first diplomatic gift between Japan and Britain for almost
230 years. ဒီပေါင်း230နီးပါးအတွင်းဂျပန်နဲ့ဗြိတိန်အကြားတန်ငင်းတမန်ငင်းအရာပထမဆုံးပေးတဲ့လက်ဆောင်ဖြစ်တာကြောင့်ဂျပန်ရဲ့ထူးခြားမှုအစုံပါတဲ့လက်ရမြောက်လက်ဆောင်ကိုအသေးချာရွေးချယ်ခဲ့တယ်ဆိုတာထင်ရှားပါတယ်။ဖူဂျီတောင်ကြီးနဲ့အတူလွေဥမာပွင့်တဲ့ cherry ပန်းတွေ၊ဂျိုးဂျာငတ်တွေ၊ထီးရှူးပင်တွေလိုဂျပန်ရဲ့ရှုခင်းအလှတွေကိုမြင်ရနိုင်ပါတယ်။ဂျပန်နိုင်ငံရဲ့ရှုခင်းတွေဗြိတိန်နန်းတော်ထဲရောက်လာတယ်လို့ဖြစ်ပါတယ်။
Japan Cotton Culture ပြပွဲမှာပြသထားတဲ့လက်ဆောင်တွေမှာဂျပန်နဲ့ဗြိတိန်တော်ဝင်မိသားစုတွေလူချင်းတွဲဆောင်စင်မှာပေးထားတဲ့လက်ဆောင်တွေပါတယ်လို့လက်ဆောင်ပစ္စည်းတွေတည်ထက်ဖန်တီးဖို့တာဝန်ပေးခံရတဲ့အမှုပညာရှင်တွေကိုယ်တိုင်သွားရောက်ပေးထားတဲ့လက်ဆောင်တွေလည်းပါပါတယ် Green Park ဥယျာဉ်ကြီးကနေလှမ်းမြင်နေရတဲ့ Buckingham နန်းတော်ပုံပကြီးကားကိုဂျပန်ပကြီးဆရာကြီး Yoshio Makino ကိုယ်တိုင်1928ခုနှစ်ကပြစ်စမမြောက်ဂျော့ဂျ်ဘုရင်ရဲ့ကျေးရတော်မိဖုရားကြီးမယ်ရီကိုလက်ဆောင်ပေးခဲ့တာဖြစ်ပါတယ်။ဒီပြပွဲမှာအထူးခြားဆုံးလက်ဆောင်တွေထဲမှာတော့လက်ရှိအဲလိဇဘက်ဘုရင်မကြီး1953ခုနှစ်မှာနန်းတက်စင်တုန်းကလက်ရှိဂျပန်ဧကရာဇ်ရဲ့ဖခင်မဲတော်ဧကရာဇ်ဟီရိုဟီတိုလက်ဆောင်ပေးခဲ့တဲ့ရွှန်းဘူးလည်းပါပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးနှစ်နိုင်ငံကြားမှာတန်တမာရေးအရာပထမဆုံးပေးတဲ့လက်ဆောင်လည်းဖြစ်ပါတယ်။
So this year of course is Her Majesty the Queen's Platinum Jubilee 70 years since she acceded.
အခုနှစ်ကဘုရင်မကြီးရဲ့နန်းသက်80ပြည့်တဲ့ Platinum ရတုနှစ်ဖြစ်ပါတယ်။ဒါကြောင့်သူနန်းတက်တဲ့အချိန်1953ခုနှစ်တုန်းကပေးခဲ့တဲ့လက်ဆောင်ကိုအသေးစားထည့်သွင်းပြသတင်တယ်လို့ထင်ပါတယ်။နန်းတော်နှစ်ခုအကြားဒီကနေ့အထိအပြန်အလှန်အဆက်ဆံရှိနေကြတဲ့အခြေအနေကိုလည်းထင်ဟပ်စေပါတယ်။လက်ရှိဘုရင်မကြီးလက်ထက်အထိဂျပန်ပြည်စည်းတွေကိုတော်ဝင်မိသားစုကတံပိုးထားသိမ်းဆည်းထားပါတယ်။နန်းတော်တွေမှာထားရှိအသုံးပြုနေကြတာပ
ါလန်ဒန်မြို့ကဘာကင်ဟမ်နန်းတော်နဲ့ကပ်နေတဲ့ Queen's Gallery ပြာခန်းမှာပြသနေတဲ့ Japan Cots and Culture ပြပွဲကို2023ခုနှစ် February လအထိပြသထားမှဖြစ်ပါတယ်သွားကြည့်ချင်တဲ့ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို Sterling Pound 18 Pound ပေးရမှဖြစ်ပါတယ်ရှင်ကျွန်မဆူမြန်မော်ပ
ါဒါကတော့မဆူမြန်မော်အပတ်စဉ်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြအင်္ဂါစကားဝိုင်းအစီအစဉ်ကိုတင်ဆက်ပါအောင်မယ်ကရင်ပြည်နယ်ငိမ့်ချန်ရေးအလှမ်းဝေးနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်ကရင်ပြည်နယ်ငိမ့်ချန်ဖို့ဆိုတာမြန်မာတပြည်လုံးငိမ့်ချန်မှဖြစ်မယ်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့ပြောခွင့်ရဖရိုစော်တော်နီက VOA ကိုပြောဆိုခဲ့ပါတယ်စစ်ကောင်စစ်ဘေးဒဏ်ကြောင့်ပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်သလိုအိန္ဒိယချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးရသူတွေကိုလည်းထိုင်းဘက်ကအတင်းအကျပ်ပြန်ပို့တာမျိုးမဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောဆိုပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဘယ်လိုဆိုတော့နီဒီယူရီနဲ့အခုလိုမျိုးဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်လည
်းဟုတ်ကျွန်တော်ပထမဦးဆုံးစားလိုက်ချင်တာကကျွန်တော်နဲ့ဘယ်လိုဆိုတော့နီနဲ့ဒီကနေ့တနင်္လာနေ့ညပေါ့နော်မြန်မာစံတော်ချိန်7နာရီကျော်ကျော်ကျွန်တော်တို့စကားပြောတဲ့အချိန်မှာရှိနေခဲ့တဲ့ကရင်ပြည်နယ်ဘက်ကတိုက်ပွဲတွေနဲ့စီးရဲတင်းမာမှုအခြေအနေလေးအချင်းချင်းအဲ့ဒါလေးအရင်ပြောပြပေးပါစေဘယ်လိုအခြေအနေများရှိနေပါလဲတိုက်ပွဲတွေဆက်ရှိပါသေးလားရှိတယ်ဆိုရင်တော့ဘယ်လောက်ပြင်းထန်ပါသလဲတင်းမာနေတာကဘယ်လိုအခြေအနေရှိပါသလဲဆရာ
ဟုတ်ကဲ့ခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကရောအထူးဖြစ်အောင်စောင့်ပါနော်ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းဒီဟာတွေပုံပြီးတော့များလာတယ်ဆိုတာတော့တွေ့ရပါတယ်ဘာဖြစ်လဲဆိုတော့ဆေးရနာသိမ်းမှုကိုကျွန်တော်တို့ကလုံးဝလက်မခံဘူးဆေးရနာသိမ်းတာကိုလက်မခံတဲ့လူနဲ့ကျွန်တော်တို့ပူပေါင်းလှုပ်ဆောင်တဲ့အခါမှာကျတော့ကျွန်တော်ကတကယ့်ဥစ္စာပေါ့ပြစ်မှတ်အနေနဲ့သူတို့သဘောထားတဲ့အခါမှာအထူးဖြစ်ဆေးရလှုပ်ရှားမှုတွေကျွန်တော်တို့ဘက်မှာအများကြီးများလာတယ်ပြော
ြောလို့ရတယ်ဒေသတိုင်းမှာသူတို့ဖြစ်ကျွန်တော်တို့တမ်းမှာခုခုလုံးမှာလည်းတက်ခွဲတွေအများကြီးပြန်ဖြစ်လာတာဆိုတာဒါအတိအသာထင်ရှားတဲ့အချက်ပဲလေဟိုအနိကဆုံးပြောရမယ်ဆိုရင်ဒီဥစားဟို၄ကောတက်ခွဲတွေပါတော့တယ်လူတကာတိတဲ့ဟိုအရာတွေပဲဖြစ်ပါတယ်သူတို့ဖြစ်ဒီစီပါလာနဲ့စပြီးတော့အဲ့မှာတက်ခွဲကြီးတက်ခွဲငယ်ပေါ့နော်အဲ့ရမှာဆိုသတင်းတွေကလည်းတောက်လျှောက်ဖြစ်နေတဲ့အခါကျတော့အဆင်မပြေလို့ပြောလို့ရတာပေါ့ဒီကနေ့ဒီချိန်ခါတိပေါ့ဆိုသဖြင့်သူတို့ပြန်လေးကောက်တက်ခွဲလို့ဆိုရင်လည်းဟိုပြတ်တောက်ပြတ်တောင်းဆိုပြီးတော့အဲ့မှာတက်ခွဲကြီးတွေပြန်ဖြစ်လိုက်ပြန်ပြီးတော့ညင်သွားလိုက်အဲဒါသို့တော်ညာလည်းပဲနေရာတကာမှာတော့ဒီလိုတောက်ကြတက်ခွဲတွေကညဲနေရပြတ်နှံဖြစ်နေတယ်ဆိုတာပြောလို့ရတယ်လေဆရာအဲ့ကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဒီဒေတာတစ်ခုထဲမှာလည်းမဟုတ်ဘူးကျွန်တော်တို့တက်မှခုနှစ်ခုစလုံးမှာလည်းဒီလိုအခြေအနေမျိုးဖြစ်နေတယ်ဆိုတော့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ပါကျွန်တော်ခုနကတော့ဆရာပြောတဲ့အထက်မှာပါတဲ့၄ကီကောမျိုးဒီဖက်ကျွန်တော်တစ်ချက်လက်လိုက်ခြင်းပါတယ်၄ကီကောကဟလာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တယ်ဆက်ပြေးကြရတယ်မျိုးကန်ဒီတခါစက္ကစတက်တွေကမျိုးထဲမှာဝင်ပြီးတော့နေရာယူရယ်စပြရမယ်ကျွန်တော်အဲ့လိုသိထားပါတယ်ဒီကနေ့ဇန်နဲ့ကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာ၄ကီကော့အခြေအနေဘယ်လိုရှိပါသလဲဆရာစစ်တက်ကဘယ်လောက်ထိနေရာယူထားပါသလဲဆရာတို့ထင်းချုံမှုအောက်ဆရာတို့လက်အောက်ကိုပြန်ရောက်ပြီလားခင်ဗျာ
အဲ့ဒီနေရာရဲ့ဆရာမေဝောပြောဆရာမေဝောရပြောရမယ်ဆိုရင်ဒီနေရာကျွန်တော်တို့ကလည်းကြောက်ကြတဲ့နေခါဘူးဗျာဘယ်ဟာရဘယ်တော့မှနေရာတစ်ခုကိုအသေးမထိုင်ပါဘူးဒါပေမဲ့ဒီနေရာဒီချိန်ကာလမှာစစ်ကောင်စီကတော့ဘယ်လိုပဲဖြစ်ဖြစ်ဒါကတော့သူ့ရဲ့ဟိုကဟိုနော်သူ့ရည်မှန်းချက်ကတော့ဒေသစုံဝေးတစ်ခုလုံးပေါ့နော်အဲ့ဒါသူ့လက်အောက်သူ့သွင်းဖို့အတွက်ဆိုတော့ပြီးကုန်ရန်ကုန်ကျင်းတာလည်းဖြစ်တယ်သူ့ကညာလည်းပဲအခုတော့အခုတည်းထိရသူတို့မလှုပ်နိုင်ဘူးပြီးခဲ့တဲ့ရက်နဲ့ငယ်တွင်းကပဲအဲ့ဒီဟိုညကြီးမင်းကြီးသူစဆင်လာပြီးတော့တခါလေကာကုန်းကာကုန်းစကန်တခုကိုသိမ့်ပိုက်နိုင်ကြိုးပါတဲ့အခါမှာအခြေမလှပြီးတော့ပြန်ဆုတ်သွားတဲ့နေထားရှိတယ်လေဆိုတော့သူတို့ထိန်းချုပ်မှုလုံးဝမရှိဘူးသို့တော်ညာလည်းပဲကျွန်တော်တို့ဘက်ကကြောင့်လေအဲ့ဒီမှာပြန်ပြီးတော့ဟောအသေးထိန်းချုပ်ဘူးဆိုတာတော့ဟောမရှိဘူးဆိုတာကဘာဖြစ်လဲဆိုလူထုကိုယ်တိုင်လည်းပြန်နေလို့မရဘူးလေလူထုကိုယ်တိုင်ပြန်နေလို့မှမရတဲ့ကိစ္စကကျွန်တော်တို့ကဒီကြောက်ကြားဒေသဖြစ်သွားပြီးတော့အဲ့မှာအများအားတိုက်ပွဲဖြစ်နေတဲ့ကိစ္စတွေဖြစ်နေပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကပြီးခဲ့တဲ့သတင်းပတ်ထဲမှာပေါ့နော်ကျွန်တော်အနေနဲ့ဆိုတော့နည်းနည်းလေးထူးခြားရတဲ့ဆိုတဲ့သတင်းတစ်ခုကျွန်တော်တွေ့လိုက်ပါတယ်ဒီကာလမျိုးမှာပေါ့နော်ထူးခြားရလို့ပြောတာကအဲ့ဒါကဒီတက်မဟာခနစ်ကဟိုကျွန်တော်တင်တဲ့တက်မမှုထင်ပါရဲ့တာဝန်ရှိသူတွေနဲ့ဒီစက္ကစစစ်တပ်ဘက်ကအဲ့ဒီဒေသဘက်မှာရှိနေတဲ့တာဝန်ရှိတဲ့စစ်တပ်အရာရှိတွေရဲ့နောက်ထိုင်းနိုင်ငံဘက်ကမှထိုင်းနယ်ဂျားဆောင်တပ်ဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ကြတဲ့သတင်းလေးကျွန်တော်တွေ့ပါတယ်ဆိုတော့ဒီကာလမျိုးမှာဘယ်လိုပုံစံမျိုးဘယ်လိုအခြေခံမျိုးနဲ့တွေ့ဆုံခဲ့ကြတာပါလဲဆရာထူးခြားအဲ့ဒီအရာနဲ့ပတ်သက်ပြီးတော့ရောနောက်ဆက်တွဲဘာတွေများရှိပါလဲဗျာ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့သိရတဲ့လောက်ဒါကတော့ထိုင်းသတင်းကနေဖော်ပြတဲ့ကိစ္စပဲဖြစ်ပါတယ်အဲ့ဒါကိုထိုင်းသတင်းဖော်ပြတဲ့ဟာကိုဒီကဥစားပေါ့နော်ဒီသက်ကံသတင်းဌာနတွေအားတွေပြန်ပြီးတော့ကူးယူတင်ပြတာပဲဖြစ်ပါတယ်ဟိုဒီဟာတွေကတော့ကျွန်တော်တို့အထူးသဖြင့်ရလို့မဖြစ်ပါဘူးဘာဖြစ်လဲဆိုတော့အောက်ခြေမှာရှိနေတဲ့ဒီဟိုတက်တည်တဲ့ထိတွေ့မှုတွေကျွန်တော်တို့ဆက်ဆံရေးဒီထိုင်းနဲ့ဆက်ဆံရေးဆိုတာလေထိုင်းနဲ့ကရင်ဆက်ဆံရေးဆိုတာလေဘာမှလည်းပြောရမလို့ပြောရ။ဟိုဒါရိုးရစင်လာတခုလို့ဖြစ်နေတဲ့ကိစ္စကြတော့တဟာလေးဒီတကြံပွဲတို့ဘာလို့ဖြစ်နေတဲ့ဟာရလဲ။ဒါမူဝါဒအရအကြီးအကျယ်ဖြစ်နေတဲ့ကိစ္စလည်းမဟုတ်ဘူးကျွန်တော်တို့အထူးတွေဘာမှမပြောဘူး။ဒါကဘာဖြစ်လဲဆိုတော့ तू ကဟိုအများနဲ့နေ့တိုင်းထိတွေ့နေတဲ့လူတွေဆိုတော့ဒီလိုဖြစ်နေတာပဲလေ။ဟိုပြဿနာအကြီးအကျယ်လည်းမရှိဘူးမူဝါဒပြောင်းလဲလည်းမဖြစ်ဘူး။ဟိုတယောက်နဲ့တယောက်ရင်းနှီးဖော်ရတယ်သူ့အိမ်လာလဲကိုယ်အိမ်သွားလဲအဲ့ဒီစင်လာပဲရှိပါလေဆရာ။တခြားတော့ဘာမှမရှိဘူးပဲ
။ဟုတ်ကဲ့ပါခင်ဗျာ။ကတော့ကျွန်တော်ဒေတာကန်တွေဟလာစစ်ဘေးဒဏ်သင့်ဒုက္ခသည်စစ်ဘေးဒုက္ခသည်ဟလာပြည်တွင်းမှာရောထိုင်းနိုင်ငံဘက်ကိုရောအိုးအိမ်ပစ်ပြီးရောနော်ကိုအိမ်ကိုအိမ်ကိုလုပ်ငန်းသူတပြင်းတော့လေယာဆိုင်ပြည်ရေးလုပ်ငန်းတမူဝမ်းကြောင်းတွေပစ်ပြီးတော့ဖတ်ပြေးကြရတယ်တိုက်ပွဲတွေကြောင့်ပြည်တွင်းမှာလည်း IDP ပေါ့နော်အေးပြည်တွင်းမှာလည်းအိုးအိမ်ဆုံးဖတ်ပြေးနေရတဲ့လူတွေရှိတယ်ထိုင်းနိုင်ငံဘက်ကိုဖတ်ပြေးသွားတဲ့လူတွေရှိတယ်အဲဒီဒုက္ခသည်အရေးအတွက်ကောဆရာအခုချိန်မှာအရေးကဘလောက်လောက်များရှိပြီလို့ပြောနိုင်ပါလားပြောနိုင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါဥစားဟိုအနိစဆုံးပြန်ပြီးတော့ပြောရမယ်ဆိုတော့ဒီဆက်အနာသိင်းပြီးတဲ့နောက်မှာပြန်တွေ့ရပါလေအဲ့ဒါဆက်ရနာသိင်းဆက်ရနာမသိင်းကျင်ကတော့ကျွန်တော်တို့ကတော့အဲ့ဒီမှာပြစ်ခတ်ဆဲလုပ်ထားတဲ့အပေါ်မှာတော့ဒီ IDP ဥယျာရတော့အရင်ရှိထားတဲ့ဥယျာရတော့ဥစားပေါ့နော်အဲ့ဒီမတိုင်ခင်ကျွန်တော်တို့ IDP ဥယျာကရင် IDP ဥယျာနှစ်သိင်းကျော်တယ်လေသို့သော်ညာလည်းပဲအဲ့ဒီဥစားဒီပြစ်ခတ်ဆဲလုပ်တဲ့အခါမှာတော့နည်းနည်းညင်ကြသွားတော့ရှိတယ်သို့သော်ညာလည်းပဲအဲ့ဒီမှာဟိုဆက်နာတော့သိမ်းပြလိုက်တာနဲ့တက်ခွဲရတာဒိုးဒိုးတောင်နဲ့ပြန်ဖြစ်တယ်အဲ့ဒီမတိုင်ကတက်ခွဲဖြစ်နေပြီးသားပါတက်မှ3လို့တက်မှ5လို့တောက်လျှောက်ဖြစ်တယ်အဲ့လိုဖြစ်နေတဲ့ခါကျတော့အဲ့ဒီအနာသိမ်းပြီးတဲ့နောက်ပိုင်းတောက်လျှောက်ဖြစ်လာတဲ့ခါဆိုမနစ်တော့ဆိုပူဆိုးတော့ပေါ့တခါလေးလင်းမြန်နဲ့ပုံကျဲတော့လာတိုက်တာကိုအဲ့ဒါတောက်လျှောက်ဖြစ်လာတဲ့ခါမှာဒီကနေ့အထိဆိုတင်းအတွင်းမှာနောက်ထပ်ဖြစ်ပေါ်လာတယ်ကျွန်တော်တို့ကင်ဒုက္ခတဲ့သူသဖြင့်ပေါ့နော်ဒီ IDP ဥည်ရ9000ထက်မှရှိတယ်ဆရာ9000ထက်မှရှိတယ်ဒါအဆက်နာသိမ်းပြီးတဲ့နောက်ပိုင်းမှာဒါပေမဲ့အဲ့ဒီလိုဟာကိုပြန်ပြီးတော့ဟိုကျွန်တော်တို့တပီဟိုကျွန်တော်တို့ဒေတာတစ်ခုလုံးဆိုတာတဲ့ကျွန်တော်တို့ခရံခုနှစ်ခုလုံးပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာအဲ့ဒါကတော့ ဟိုကိုနေရင်းနေရကိုပြန်မပြန်နိုင်ပဲဥတဲ့အထိပဲဥစားပေါ့ပြစ်ခါရစေလုတ်ပြီးတိုင်အောင်ဘလို့မှ IDP အဲ့မပြန်နိုင်ဘူးဆရာရဲ့ညဉ့်ညဉ့်ဘာမှဥစားတတိယမလုတ်နိုင်တော့အဲ့ဒီတိုင်းဒီတိုင်းပဲဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အတိပြန်စင်းရင်းပြန်ချက်လိုက်တဲ့ခါမှာဒီရှစ်ပြီးသား IDP ရဲ့နောက်ပြီးတော့ဆရာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ IDP ပေါင်းလိုက်တဲ့ခါမှာ2သိန်းကျော်တယ်ဥတဲ့အထိကဟိုလုံးဝမကျနိုင်ပါဘူးဆရာဒါပေမဲ့လုံးလလဖြစ်နေတဲ့အခု၄ကောတိုက်ပွဲတို့တက်မှ၅မှဖြစ်နေတဲ့ကိစ္စတွေကတော့ပူနွေနွေဖြစ်နေတဲ့ဟာတွေများတယ်။အဲဒါကြောင့်မလို့အခုတက်မှ၆ဟိုဒီ၄ကောဒီသာတဝိုက်မှဆိုတော့တောင်းကနန်းကြော်တယ်ဆရာလက်လက်ရှိမှာဒီဥစားဒီပါဝင်ချင်မှာပဲလုံးဝမရော့ပါဘူးသူတပြင်းလ
ေးဟုတ်ကဲ့ပါဆရာ။ဆိုတော့ဒီတွင်မှာဘယ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေပေါ့နော်ကျွန်တော်တို့ IDB လို့နာမည်တက်ခေါ်ကြတဲ့ဒုက္ခသည်တွေကျွန်တော်တို့နိုင်ငံလူနိုင်ငံသားတွေကင်းပြည်နယ်သူကင်းပြည်နယ်သားတွေဒီလူတွေအခုဘယ်လိုနေကြပါသလဲဆရာသူတို့အကူအညီတွေလိုအပ်မှာတေးကြပါတယ်အကူအညီတွေလုံလောက်ပါရလားအမိုးကရပါရလားကျွန်တော်အဲ့ဒီမေးခွန်းမေးချင်ပါဘူးအကူအညီလုံလောက်ဆရာအကြောင်းမရှိပါဘူးအမိုးကမရှိမှတေးကြပါတယ်ဘယ်လိုများဒီတိုင်းစားတော့နေကြပါလဲဆရာ
လက်ရှိမှာတော့ကျွန်တော်တို့ကတော့ဟုတ်တာပေါ့နော်ဒါပထမဦးဆုံးအနေနဲ့ကျွန်တော်တို့အကေညိုကြီးမျိုးသားအစည်းအရုံးအနေနဲ့ကတော့ဒါတကယ်ဝန်တို့ဝန်ကိုဖြစ်လာတာတော့ပထမဦးဆုံးရင်ဆိုင်နေရတဲ့ပြဿနာဘာဖြစ်လဲဆိုတော့ဥစားပေါ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျတဲကြီးတစ်ခုကိုရင်ဆိုင်နေရတဲ့ဟာကိုဆိုတော့ကျွန်တော်တို့ကတော့ပထမဆုံးကိုယ့်ကနီးကိုယ်ဟန်နဲ့ဖြစ်ရှင်းနေတာရှိတယ်နောက်ပိုင်းတဆင့်ပြီးတော့အဲ့မှကျွန်တော်တို့ဟိုလက်အောက်မှာရှိတဲ့ဟိုဥစားပေါ့နော်အရာဖက်လူခွဲစီ CVCS ဆိုတာနဲ့တဆင့်ပြီးတော့သူ့နဲ့နီးစာနီးစာနဲ့ဆိုကြိုးစားရှာဖွေတဲ့ခါမှာတော့ဟိုဒီလိုတဆင့်ချင်းဖြစ်ရှင်းလို့တော့ရတယ်သို့တော်ညာလည်းပဲဒီဥပမာဆိုကြပါဆိုဒီ၄ကောင်မှဖြစ်တဲ့ကိစ္စအားဆိုရင်တော့လူတွေကဟိုရေတိုသဘောပဲဖြစ်နေတယ်သို့တော်ညာလည်းပဲကိုကဒီဇင်မာလာဆက်ဖြစ်တဲ့အခုက3-4လောက်ဖြစ်သွားပြီအခုဆိုတော့သူတို့ကလည်းအလုတ်မကန်ရမလုတ်အဲ့လိုအလုတ်တွေမလုတ်ရမကန်ရဖြစ်နေတဲ့ဆိုတော့ဒီဟာကြီးကတကယ်တမ်းဥစားနှစ်ပေါက်ဖြစ်သွားပြီဆိုတော့သိကြသွားပြီလေဆိုတော့သူတို့ရဲ့လက်ရှိအနေထားကျွန်တော်တို့ပြန်ပြီးတော့အများတန်းစီဝေးထိုင်နေပြန်ကြည့်လိုက်တဲ့အခါကျတော့ဒီဥစားပေါ်လက်ရှိ IDP ရဲ့လိုအပ်ချက်အရာပါလဲဆိုတော့ဟိုအရေးပေါ်စာနာရိတ်ခါအတွေ့အဆောကျွန်တော်တို့တစ်နှစ်စာလောက်တော့ရှိကိုရှိရမယ်မရှိလို့မရတော့ဘူးဒါတကယ်လိုအပ်ပါတယ်ဟိုလောလောဆယ်မှာသူတို့ဟာတစ်လစာပဲရှိပါတယ်ဆရာဒီဟာဒီတစ်လစာအတွေ့နဲ့ကျွန်တော်တို့ဘလို့မှဟိုစိတ်အေးရပါဘူးသို့ညာလည်းပဲလက်ရှိကာလမှာကျွန်တော်တို့ရုံးကန်နေရတဲ့အနေထားမှာတော့တကယ်လိုအပ်တာအနည်းဆုံးကတစ်နှစ်စာလောက်အပ်ပါတယ်ဒီကနန်းဒီဥယျာဉ်နဲ့လေဆိုတော့အဲဒီမှာကြတော့လေဟိုနိုင်ငံတကာရဲ့ပူဇော်သူတို့ဖြင့်ဟိုလူသားချင်းဆိုင်ရာစာနာထောက်ထားမှုအကူအညီတာလည်းဟိုတရားဝင်မရနေတဲ့အခါကျတော့ကျွန်တော်တို့ဒီနီးဒီလမ်းနဲ့ပဲဟို CVCS ကတဆင့်ပြီးတော့ကျွန်တော်တို့ဟိုရှိထားတဲ့အရင်နီးလမ်းအတိုင်းပဲကျွန်တော်ဆက်ကြိုးစားနေရပါတယ်တကယ်လဲလို့အပ်တယ်မိုးကတွေကတော့လည်းပြောပြရမှာကိုကလည်းမိုးကျလာပြီလေဆရာနော
်ဟုတ်ပါဒါကတော့ကျွန်တော်တို့ဒီတွင်မှာရင်ကြီးနေရတဲ့ဒေတာကန်တွေနော်တခါ high back ကိုဖြပြေးသွားကြတဲ့ဒေတာကန်တွေရှိပါတယ်ကျွန်တော်ခုနပြောသလိုကျွန်တော်တို့အတိုင်းမျိုးဒေတာတွေဒီပြည်နယ်သူကင်ပြည်နယ်သားတွေအဲ့မဲ့ဖြပြေးကြကျွန်တော်တို့ပုံတွေမှာတွေ့ပါတောင်းအင်မဂျီကိုဖြတ်ပြီးတော့ပြေးကြတာတို့ရဲတောင်မျိုးကိုဖြတ်ပြီးတော့ပြေးကြတာတို့ကျွန်တော်ဓာတ်ပုံတွေပြီးလို့တွေ့ရပါဆိုတော့အဲ့ time back ကိုပြေးတဲ့လူတွေကို time back ကနေပြီးတော့အခါအလျောက်ဆိုတော့ပေါ့နော်ငြေတဲ့တော့မဟုတ်ပါဘူးအခါအလျောက်ဆိုတော့ဟာလာပြန်ကြတော့ဆိုပြီးတော့ပြန်ပုတယ်လို့ပြန်ခိုင်းတယ်ပေါ့နော်ဟုတ်ကဲ့အဲ့လိုကျွန်တော်သတင်းတွေ့နိုင်ငံတကာသတင်းတွေမှာကတော့အတင်းအားမှပြန်ခိုင်းတယ်ပေါ့အဲ့လိုသတင်းတွေ့ဆိုတော့အရာကရော time back ကဘာအဲ့လိုလုံးနေတုံးမှာပဲလားဆရာအဲ့ဒါနဲ့ပတ်သက်လို့ရောဆရာတို့ဒီ KNU အနေနဲ့ရော time back ကိုတခုခုပြောပြီးတော့တခုခုလောက်တာမျိုးများရှိပါလားဆရာ
ဟုတ်ကဲ့ဆရာအဲ့ဒီအပိုင်းမှာတော့ကျွန်တော်ဟိုကျွန်တော်နှစ်ပိုင်းတော့ခွဲရတော့ပြောရလိမ့်မယ်ဘာဖြစ်လဲဆိုတော့ဒီအပိုင်းမှာကျွန်တော်တို့နဲ့ဥစားကိုဆက်ဆက်နေတဲ့ဟာကြတော့ time back ကမ်းမှာရှိထားတဲ့ကျွန်တော်တို့ဥစားပေါ့ကျွန်တော်တို့တော့ refugee ခေါ်တယ်ဆိုပေမဲ့ time နေရာတော့ကျွန်တော်တောက်လျှောက်ပဲအဲ့ဒါတွေကတော့ refugee တရားဝင်မဖြစ်ဘူးလေသူတို့ကိုယ်တိုင်က refugee convention ကိုလက်မှတ်မတွေ့တဲ့ခါကြတော့ကျွန်တော်တို့ရဲ့တောက်ကတဲ့လက်ခံတယ်ဆိုတာသူက IDV အနေနဲ့ပဲလက်ခံတယ်ဆိုပေမဲ့ရှိထားတဲ့ဟိုတောက်ကတဲ့စခန်းပေါင်း၉ခုထဲမှာတော့ green နဲ့ခုပါဝင်မှာပေါ့နော်အဲ့ဒီ၉ခုထဲမှာရှိနေတဲ့လက်ရှိထိုင်းနိုင်ငံထဲမှာခုလုံးနေတဲ့ဟိုဥယျာဉ်အရေးအတွက်တသိန်းရှိပါသေးတယ်နော်တသိန်းရှိပါသေးတယ်ဒါတွေကတော့သူတို့ဘာမှပြန်ဟိုပြန်ပြီးတော့မောင်းထုတ်တာတွေဘာတွေဥပ္ပဒေပြန်ခိုင်းတာတွေတော့မရှိပါဘူးဆက်လက်ရှိမြဲနေသေးပါခုနဆရာညွှန်းဆွဲတဲ့ဟာကခုလောလောလလတိုက်ပွဲတွေဖြစ်လာပြီဆိုရင်နေစားကိုဖြတ်ကျော်တယ်မြစ်ကိုဖြတ်ကျော်တယ်အဲ့ဒါတွေကတော့အဲ့ဒါ time တက်ကန်နဲ့ပတ်သက်ပြီးတော့သူတို့ကတော့ရှင်းလင်းတဲ့ policy ကပါလဲဆိုတော့သူတို့မှာဝန်တို့ဘိုးဘိုးတခုအနေနဲ့နှစ်ပေါင်းများစွာအနည်းဆုံးနှစ်ပေါင်း40 50ကျွန်တော်တို့ဒီတစ်ခွက်တည်းကိုလက်ခံလာတဲ့ပုံမှာနောက်ထပ်မလိုအပ်တော့ဘူး။နောက်လက်မလက်ခံနိုင်ဘူးဆိုတော့ကျွန်တော်တို့ကိုရှင်းရှင်းလင်းလင်းပြောထားပြီးသား။အဲ့ဒါကြောင့်မလို့ဒီနှစ်ဒီကလဟိုတော့နော်ဟိုကတော့ကမျိုးနဲ့တိုက်ပွဲတွေဖြစ်လာပြီးကြပြားကြရတာပြေးရပြီးဆိုရင်တော့ဒါချက်ချင်းလက်ငင်းတော့ဟို မောင်းထုတ်တာတို့ဟိုအတင်းပြန်ခိုင်းတာတော့မရှိပါဘူး။သို့တော်ညာလည်းပဲဘယ်လိုပဲဖြစ်ဖြစ်ဒီလိုမျိုးဟိုဒီကျွန်တော်တို့ကလည်းတတ်နိုင်သလောက်ပေါ့နော်။အဲ့မှာနိစတဲ့ဆက်ဆက်တဲ့ဟိုဆက်ဆက်တဲ့အပိုင်းတွေမှာကျွန်တော်တို့ဆက်ဆက်နေတဲ့နေရာတွေမှာကြတော့ကျွန်တော်တို့လည်းပြောထားပါတယ်အထူးသဖြင့်လူသားရဲစံတော်ထောက်ထားမှုအနေနဲ့ဒီလိုဒုက္ခရောက်နေတဲ့မှာအချိန်ကာလအဖြစ်တရက်တန်ဒီနေ့ရက်တန်ဒီဟိုတနတ်ဒီအတန်မဆဲဘဲနဲ့တော့ဟိုဟိုဒီလိုမျိုးမပြန်ခိုင်းဘူးဆိုတာလည်းကျွန်တော်တို့အများအားဖြင့်ပြောရဆိုနေတဲ့ဟာတွေရှိတယ်
။ကျွန်တော်နောက်ဆုံးအချက်လေးကျွန်တော်မေးချင်တာကအဲ့တော့ဒီပြည်နယ်ဆိုတော့ကတိုင်းပြည်မှာမြန်မာပြည်မှာစစ်တပ်ကအုပ်ချုပ်နေတဲ့ကာလတစ်ဆောက်များဖြင့်တို့ရတို့ဒီဒီညင်ရှိနေတဲ့ဒေသတွေလည်းရှိပါဒါပေမဲ့ကင်းပြည်နယ်နဲ့ပြောရင်ကင်းပြည်နယ်နဲ့စစ်မီးနဲ့လက်နက်ကင်တိုက်ပွဲနဲ့ဟလာဒုက္ခတွေနဲ့ခွဲမပြောလို့ခွဲပြောလို့မရသလိုကိုကျွန်တော်တို့တက်တန်းတစ်ဆောက်မှာအဲ့လိုတိကျမြင်ငယ်ကြားခဲ့တွေ့ခဲ့ရတာပါဆရာအခုဆရာနာသိမှုကိုတွန်းလှန်နေကြတယ်ဆရာတို့ကင်းပြည်လည်းဆရာတို့ပြောထားတဲ့အခိုင်အမာတွန်းလှန်နေဒီဆရာနာသိမှုကိုတကယ်ပဲအောင်မြင်တွန်းလှန်နိုင်မယ်လို့ဆရာပြောနိုင်ပါရဲ့လားတင်းပြီးဘယ်တော့များငြင်းချမ်းမယ်လို့ဆရာမြင်ပါတယ်လေ
ဟုတ်ကဲ့အဲ့ဒီမင်းကုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်ပြင်ငြင်းချမ်းပါတယ်ကျွန်တော်တို့ဟိုဒီဟောတိုင်းပြည်တစ်ပြည်လုံးအတင်ထားနဲ့ဥစားကျွန်တော်တို့တစ်ခုလုံးငြင်းချမ်းမယ်ဆိုတာထဲအဲ့ဒါတစ်ခုလုံးပြောမယ်ဆိုရင်ဘူးတော့မှန်ကန်ပါလိမ့်မယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မူဝါဒအရရောကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေအရရောအထူးသဖြင့်ကျွန်တော် KNU ဖွဲ့စည်းပုံပြောတာဆိုတော့ကျွန်တော်တို့ပြင်မျိုးသားတို့ဖက်ထဲဥစားကျွန်တော်ငြင်းချမ်းသွားလို့လည်းဒီတိုင်းပြည်ငြင်းချမ်းသွားမှာမဟုတ်ဘူးဒီတော့တစ်ခုလုံးငင်းချမ်းမှာပဲဒီဥစားဟောအထူးသဖြင့်ကျွန်တော်တိုင်းပြည်တစ်ပြည်လုံးအနေထားငင်းချမ်းမှာပဲကျွန်တော်တို့ငင်းချမ်းတယ်လို့ပြောလို့ရမယ်အဲ့ဒါကြာကျွန်တော်တို့မူဝါဒဖြစ်တဲ့ခါကျတော့ဒီလိုရေးခင်းမျိုးဖြစ်လာတဲ့ခါမှာကျွန်တော်တို့ဘလို့မှဒီတိုင်းထိုင်ကြည့်လို့မရအောင်လူထုကလည်းတက်သားတဲ့တောင်းဆိုမှုရှိတယ်အထူးသဖြင့်စစ်တပ်ကနိုင်ငံရေးမှာဆုတ်ပါမယ်ဖက်ဒရယ်ဒီမိုကရေစီကိုဟိုတခါတည်းဥစားတော့တရားဝင်ကြေညာရမယ်ဆိုတဲ့ဟာအာဒါပုတ်တိတိမဟုတ်ဘူးကျွန်တော်တို့ဘယ်တော့မှလူထုတွေရဲ့ဒီလိုတောင်းဆိုမှုရှိခဲ့တဲ့ခါကျတော့ကျွန်တော်အလေးနဲ့ယုံကြည်တယ်ပဲချင်းပဲကလာမှာတော့ကျွန်တော်တို့အသေးချာပြောလို့မရဘူးဆိုပေမဲ့ကျွန်တော်အောင်ပွဲခံမှာတော့သိကြပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကပြည်သူနဲ့တသားတည်းဖြစ်နေတဲ့ခါမှာကျွန်တော်ဘာမှယုံမသားတဲ့ဖြစ်စရာအကြောင်းရှိတော့ပါဘူးဆရာ။အထင်းနဲ့အမြန်ပဲပွားပါတယ်ဆရာ
။ဟုတ်ကဲ့ပါလူစတော်နီခုလိုအချိန်ပေးပြီးတော့ကြေကြားပေးတာကျေးဇူးအကျူးတင်ပါတယ်ခင်ဗျာ
။ဒါကတော့အပတ်စဉ်တင်ဆက်နေကြအင်္ဂါစကားဝိုင်းအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။VOA ရဲ့ဗုဒ္ဓဦးနေမနေ့ပဲအတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
။ Ukraine အရှေ့ပိုင်းမှာထိုးစစ်အသစ်စတင်ကြောင်းရုရှားတာဝန်ရှိသူတွေကကြေညာလိုက်တဲ့အင်္ဂါနေ့မှာပဲအမေရိကန်နဲ့ NATO မဟာမိတ်တွေကရုရှားအစိုးရပေါ်မှာတိုးမြင့်ဖိအားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသတဝန်းကိုပြစ်မှတ်ထားပြီးရုရှားဘက်ကတိုက်ခိုက်မှုနဲ့အတူယူကရိန်းရှေ့ပိုင်းကိုထိန်းချုပ်နိုင်ရေးအတွက်ထိုးစစ်အသစ်စတင်ကြောင်းရုရှားကအင်ကာနီမှကြေညာပါတယ်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ရပ်ကိုစတင်လာချိန်မှာပဲအော်တိုရော့ခရီယန်တို့ရဲ့အီစတာပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲရာရီရက်ချဖို့ကုလသမဂ္ဂအတွင်းရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာပန်ကြားပါတယ်။လက်ရှိတွေ့မြင်နေရတဲ့အရက်သားတေဆုံထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်။ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆူစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်စေတနာဝန်ထမ်းအဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းကြေညာပါတယ်။မတိငိမ့်မှုတွေ၊စူပူမှုတွေနဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတာကြောင့်စေတနာဝန်ထမ်းတွေဘေးအန္တရာယ်ကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်မှာဖြစ်ကြောင်း Peace Corps အမှုဆောင်အရာရှိချုပ် Carlos Parga တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။
ရင်ချင်းကျုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါခင်ဗျာဒီကနေ့အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကတော့မှန်နန်းလောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဗုဒ္ဓဦးနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ်တော်တာရှင်မြန်မာပြည်သူပေါင်းလဲကိုစိနေပြချမ်းမှချမ်းသာပြီးဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့ဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.